Welcome to the Voice of America in Burmese.
ချစ်စွာသောတောတာရှင်များတားချမ်းမြေတဲ့မင်္ဂလာမနက်ခင်းဖြစ်ပါစေဗျာ။ VOA အမေရိကန်တိုင်းရဲ့2023ခုနှစ်ဒီဇင်ဘာ30ရက်စနေမနက်ခင်းမြန်မာပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေလိုက်ဒိုမီတာ3249လိုက်လမီတာ190အပြင် VOA ရဲ့ website, Facebook, YouTube စာမျက်နှာတွေကနေမနက်6နာရီကနေ9နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်တော်ညဉ့်ညဉ့်ပါအခုမနက်ခင်းအစီအစဉ်တွေကိုတင်ဆက်သွားမှာဖြစ်ပါလိမ့်ဗျာ။
ယူကရိန်းကိုလေကြောင်းရန်ကာကွယ်ဖို့ဒုံးကျည်တရားပေးပို့သွားမယ်လို့ဗြိတိန်ကာကွယ်ရေးဝန်ကြီးဂရန့်ရှပ်တောက်ချာနေကပြောဆိုလိုက်ပါတယ်။တရုတ်ရဲ့တပ်ဦးစီးချုပ်ဟောင်းဒေါင်ဂျွန်ကိုကာကွယ်ရေးဝန်ကြီးတဲ့အဖြစ်တောက်ချာနေကခန့်အပ်လိုက်ပါတယ်။ကော့ဂရိန်းမြို့နယ်ထဲမှာ PNL PDF ပူးပေါင်းတပ်တွေနဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲပြင်းထန်နေပါတယ
်။အဲ့ဒီလိုနောက်ဆုံးရသတင်းတွေအပြင်5ရက်တုန်းကရက်သား18ဦးထဲမှနေသေးဆုံးခဲ့ရတဲ့ရခိုင်မြောက်ပိုင်းကစီးရဲသတင်းပေးပို့ချက်ကိုလည်းနားဆင်ရဖို့ရှိပါတယ်။တကားပတ်စင်တင်ဆက်ပေးနေတဲ့မြို့သမီးကဏ္ဍမှာတော့မြို့သမီးသတင်းသမားတွေရဲ့တနစ်တာဖြတ်သန်းမှုနဲ့တက်တက်မျှော်မှန်းချက်အကြောင်းအထူးစစ်စင်တင်ဆက်ထားသလိုသိပ္ပံနဲ့နှီးပညာနှစ်ချုပ်အထူးစစ်စင်မှာလည်း2023သိပ္ပံနှီးပညာစစ်တမ်းကိုကြားဖို့ရှိပါတယ်။ဒါ့အပြင်သုတဆုံးတဲ့အမေရိကန်တခွေအပတ်စစ်စင်ကိုလည်းနောက်ပိုင်းမှာတင်ဆက်ပေးဖို့ပြင်ဆင်ထားပါတယ်ဗျာ။ခုအရင်ဆုံးတော့ဒီကနေ့နဲ့ထိတ်တဲရောက်သတင်းတွေကိုမတ်ခင်ဖြူထွေးကပြောပြပေးပါဦးခင်ဗျာ
။ Israel Hamas စစ်ပွဲအဆုံးသတ်ရေးအစ်ကျင့်နိုင်ငံကကြားဝင်ကြိုးပမ်းနေတဲ့ငြိမ်းချမ်းရေးအဆိုပြုချက်ကိစ္စဆွေးနွေးဖို့ Hamas အဖွဲ့ကအစ်မရာရှိတွေပါတဲ့ကိုယ်စားလှယ်အဖွဲ့အစ်ကျင့်နိုင်ငံကိုင်ရိုမြို့တော်ကိုဒီရက်ပိုင်းရောက်လာဖို့ရှိနေတဲ့အချိန်မှာပဲ Hamas အဖွဲ့ခေါင်းဆောင် Bassem Naim ကတော့ဂါဇာမှာအစ္စရေးဘက်ကရန်လိုတိုက်ခိုက်တာတွေအဆုံးမသတ်မချင်းဖမ်းဆီးထားတဲ့သူတွေအပြန်အလှန်လွှတ်ပေးဖို့ဆိုတဲ့ညှိနှိုင်းမှုကလည်းဖြစ်လာမှာမဟုတ်ဘူးလို့ပြောဆိုလိုက်ပါတယ်။အီဂျစ်ဆိုပြုထားတဲ့အဆင့်3ဆင့်ပါငြိမ်းချမ်းရေးအစီအစဉ်ထဲမှာတော့အောက်တိုဘာ9ရက်နေ့ကဟာမတ်စ်ဖွဲ့တွေအစ္စရေးကိုတိုက်ခိုက်တဲ့အချိန်ဖမ်းဆီးခေါ်ဆောင်သွားတဲ့သူတွေကိုပြန်လွှတ်ပေးရေးအစ္စရေးဘက်ကလည်းဖမ်းဆီးထားတဲ့ပါလက်စတိုင်းချင်းသားတွေကိုပြန်လွှတ်ပေးဖို့နဲ့နောက်စစ်ပွဲကြီးအဆုံးသတ်ဖို့အတွက်ကနအူးအပြစ်ရဲ့စောင့်ကြည့်လေ့လာမှုတွေလုပ်သွားဖို့နောက်စစ်ပွဲအလွန်ဂါဇာအုပ်ချုပ်ရေးအတွက်ပါလက်စတိုင်းအစိုးရတရက်ဖွဲ့စည်းသွားဖို့ကိစ္စတွေပါပါတယ်။ဒီအဆိုပြုချက်ကိုဟာမတ်အဖွဲ့ဘက်ကပြီးခဲ့တဲ့သတင်းပတ်ကတည်းကလက်ခံရရှိခဲ့တာဖြစ်ပြီးလက်ခံမခံဆိုတာကတော့မပြောသေးပါဘူး။ဒီအထောက်အထွေမှာပဲဟာမတ်ခေါင်းဆောင်ကအစ္စရေးဘက်ကတိုက်ခိုက်နေတာတွေကိုရပ်ဖို့နဲ့အဲ့ဒါလိုမရပ်ဘဲစစ်ဆင်မှုတွေမဖြစ်နိုင်ဘူးဆိုတာကိုပြောဆိုလိုက်ကြလဲဖြစ်ပါတယ်။ယူကရိန်းကိုလေကြောင်းရန်ကာကွယ်ရေးသုံးဒုံးကျည်200ပေးပို့ပေးသွားမယ်လို့ဗြိတိန်ကာကွယ်ရေးဝန်ကြီးဂရန့်ရှပ်စ်ကတောက်ကြနေကပြောဆိုလိုက်ပါတယ်။ရုရှားကယူကရိန်းကိုဒုံးကျည်တွေယာနဲ့ချီသုံးပြီးပစ်ခတ်တိုက်ခိုက်လို့လူအယောက်30ထက်မနည်းသေဆုံးပြီးယာနဲ့ချီထိခိုက်ဒဏ်ရာရခဲ့တဲ့ဒီဇင်ဘာလ29ရက်တောက်ကြနေမှာပဲဗြိတိန်ကာကွယ်ရေးဝန်ကြီးရှပ်စ်က X လူမှုကွန်ရက်ကနေတဆင့်အဲ့ဒါလိုပြောဆိုလိုက်ကြပါလူတွေသေချာနေရတဲ့ရုရှားသမ္မတပူတင်ရဲ့လေကြောင်းတိုက်ခိုက်မှုတွေရှိနေတဲ့အချိန်မှာယူကရိန်းရဲ့လေကြောင်းကာကွယ်ရေးအင်အားကိုတွန်းမြင့်နိုင်အောင်ဗြိတိန်ဆိုရကအကူအညီတွေကိုအများအဆုံးပေးနိုင်ဖို့ဆောင်ရွက်နေပြီးပူတင်ရဲ့အစဉ်ချိန်မဲ့ဘုံကျဲတိုက်ခိုက်မှုတွေကနေကာကွယ်ဖို့ယူကရိန်းကိုလေကြောင်းရန်ကာကွယ်ရေးဒုံးကျည်ရာနဲ့ချီပေးဖို့ထားတဲ့အကြောင်းဝန်ကြီးရှက်ပ်စ်ကရေးသားဖော်ပြပါတယ်ရုရှားဟာတောက်ချနေတုန်းက S-13 အမျိုးအစားတာဝက်ပစ်ဒုံးကြီးနောက်ပဲ့ထိန်တဲ့ဒုံးကြီးနဲ့အဝေးထိန် drone တွေအပါအဝင်သူတို့မှရှိတဲ့လက်နက်မျိုးစုံနဲ့ယူကရိန်းကိုပစ်ခတ်တိုက်ခိုက်ခဲ့ကြတယ်လို့ယူကရိန်းသမ္မတဗလိုဒိုမီယာဇယ်လန်စကီးကလည်းပြောဆိုပါတယ်2024အိုလံပစ်အားကစားပြိုင်ပွဲတွေကိုအရှင်အဖြစ်လက်ခံကျင်းပမယ့်ပြည်ထောင်နိုင်ငံပါရီမြို့မှာအကြမ်းဖက်တိုက်ခိုက်ခံရနိုင်ခြေစိုးရိမ်ချက်တွေကြောင့်လုံခြုံရေးတောင်းတဲ့ချီချဖို့လိုအပ်နေပါတယ်လမ်းမဲ့စူလိုက်မှာကျင်းပမဲ့အားကစားပွဲတော်အတွင်းဘေးကင်းရေးအတွက်စစ်စေးဂိတ်တွေလက်မဲ့စစ်တဲ့နေရာတွေနဲ့များပြားလာတဲ့လူအုပ်ကိုထိန်းနိုင်ဖို့လုံခြုံရေးအမြောက်အများလိုအပ်နေတာပါ။အိုလံပစ်လုံခြုံရေးအတွက်မူလရှိပြီးသားတောင်းနယ်ချီရဲ့ရဲအယားရှိတွေနဲ့စစ်သားထောင်ချီအပြင်နောက်ထပ်ပုတ်ကလေးကလုံခြုံရေးအဆောက်18,000တိုးမြင့်ချမှတ်ရမှာဖြစ်ပါတယ်။အားကစားပွဲရဲ့လူအစီဆုံးနေ့တွေမှာဆိုရင်တနေ့တည်းကိုလုံခြုံရေး12,000အထိတိုးချရမှာဖြစ်ပါတယ်။ဒီအတွက်ပြည်ပအစိုးရအလုတ်ကိုင်အေဂျင်စီကတော့ကျွမ်းကျင်ရေးချင်းမလို့အပ်ဖဲလူတွေကိုခေါ်ပြီးလုံခြုံရေးအဆောက်အအုံတွေကိုအများဆုံးပို့ချပေးနေပါတယ်။ဇူလိုင်လကနေစက်တင်ဘာလအထိကျင်းပမယ်မတန်ဆွမ်းအားကစားပြိုင်ပွဲတွေအတွင်းအလုတ်လုပ်ဖို့လောက်ခလာစာကောင်းကောင်းတဲ့အလုပ်သမားတက်တွေခေါ်ယူနေတာဖြစ်ပါတယ်ရှင်။
VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိ 92.32 kHz 9335 နဲ့9383ည လိုက်ဒိုမီတာ49 kHz 6753ညပထမနာရီဝက်မှာလိုက်လံမီတာ190 kHz 1505တို့အနေနဲ့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။စနေနေ့မနက်ခင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့တင်ပြပေးသွားပါမယ်ရှင်။ကရင်ပြည်နယ်ကော့ကရိတ်မြို့နယ်ထဲမှာကရင်မျိုးသားလူမျိုးရေးတပ် KNLA ပြည်သူ့ကာကွယ်ရေး PDF ပူးပေါင်းတပ်တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေကြားမှာဒီဇင်ဘာလ29ရက်နေ့ကတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။တောင်ချာအင်းကျေးရွာရဲစခန်းနဲ့အထက်ကစာတင်ကြောင်းအတွင်တက်ဆွဲထားတဲ့စစ်ကောင်စီတပ်တွေကို KNLA နဲ့ PDF ပူးပေါင်းတပ်တွေကဝင်ရောက်တိုက်ခိုက်သိမ်းယူခဲ့ပြီးစစ်ကောင်စီတပ်သားတချို့လက်နက်ချအဖမ်းခံတာရှိခဲ့တဲ့အကြောင်းပူးပေါင်းတပ်ဖွဲ့တွေကပြောပါတယ်။အဲ့ဒီနေရာကစစ်ကောင်စီတပ်တွေကိုလွန်ခဲ့တဲ့နှစ်ပတ်လောက်ကတည်းကတိုက်ခိုက်နေတာဖြစ်ပြီးတော့စစ်ကောင်စီဘက်ကလည်းရဟတ်ရင်တွေနဲ့ဘုံကျဲတိုက်ခိုက်တာကြောင့်ရဲသားထိခိုက်သိမ်းဆုံးတာတချို့ရှိတဲ့အကြောင်းလည်းပြောပါရစေ။တိုက်ပွဲတွေဆက်ဖြစ်နေပြီးအနီးအနားချေးရွာတွေကဒေသခံတွေအိုးအိမ်တွေကိုစွန့်ခွာထွက်ပြေးနေကြတာပါ။ဒီကော့ကရိတ်တိုက်ပွဲနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကစုံတရာထုတ်ပြန်တာမတွေ့ရသေးပါဘူး။တချိန်တည်းမှာပဲရှမ်းပြည်နယ်မြောက်ပိုင်းမှာလည်းမြောက်ပိုင်းမဟာမိတ်တပ်တွေနဲ့စစ်ကောင်စီတပ်ဖွဲ့ကြားတိုက်ပွဲတွေဆက်လက်ပြင်းထန်နေတာပါ။တရုတ်နိုင်ငံနဲ့နယ်စပ်တလျှောက်ဖြစ်နေတဲ့တိုက်ပွဲတွေကြောင့်အဲ့ဒီနေရာတွေမှာရှိနေကြတဲ့တရုတ်နိုင်ငံသားတွေကိုဒေသတွင်းကနေအမြဲအဆုံးထွက်ခွာကြဖို့တရုတ်နိုင်ငံသားကြီးဌာနကသတိပေးထားတယ်လို့ပဲလက်ရှိပြည်ပခါမှာပါဝင်ပတ်သက်နေကြသူတွေအနေနဲ့လည်းထိခိုက်မှုနည်းစေမဲ့နီလန်နဲ့ဖြည့်ရှင်းကင်တွယ်ဖို့တရုတ်အစိုးရကတိုက်တွန်းပါတယ် MDA ကိုကန့်တက် TNLA တအန်းတက်နဲ့ AA ရခိုင်တက်မတော်ညီတော်မဟာမိတ်သုံးဘွဲကတော့ဒီ10-29စစ်စရေးစတင်တာနှစ်လကျော်လာတဲ့အထိနေ့စဉ်ရံမပြတ်တိုက်ခိုက်မှုတွေရှိနေပြီးတော့စစ်ကောင်စီအခြေစိုက်စခန်းတွေနဲ့မြို့နယ်အထက်များများကိုသူတို့သိမ်းယူထားနိုင်ပြီလို့လည်းထုတ်ပြန်ပါတယ်ရှင်။တရုတ်နိုင်ငံမှာရေတပ်ဦးစီးချုပ်ဟောင်းဂျုံဂျုံကိုကာကွယ်ရေးဝန်ကြီးတဲ့အဖြစ်နဲ့တောက်ကြနေတော့ကခန့်အပ်လိုက်ပါတယ်။ပြီးခဲ့တဲ့လတွေအတွင်းလူအများရှိမှမတွေ့ရတဲ့ကာကွယ်ရေးဝန်ကြီးချုပ်ဟောင်းရဲ့နေရာမှာအခုလိုအစာထိုးခန့်အပ်လိုက်တာဖြစ်ပါတယ်တရုတ်နိုင်ငံကိုကမ္ဘာအင်အားကြီးနိုင်ငံကြီးတစ်ခုဖြစ်လာအောင်ကြိုးပမ်းတဲ့အနေနဲ့သမ္မတရှီကျင်းပင်ကစစ်အင်အားတိုးချဲ့တိစောက်နေတဲ့အချိန်မှာတရုတ်ကွန်မြူနစ်ပါတီလွှတ်တော်အမတ်တွေကရေတဲ့ဦးစီးချုပ်ဟောင်းဒွန်ဂျွန်းကိုကာကွယ်ရေးဝန်ကြီးအဖြစ်နဲ့အစိုးပြုခဲ့ကြတာပါသမ္မတရှီရဲ့စစ်အင်အားတိုးချဲ့မှုတွေကတရုတ်ရဲ့အင်ဒီဂျင်တွေအထူးသဖြင့်ကိုယ်ပိုင်အုပ်ချုပ်ခွင့်ရထိုင်ဝမ်နဲ့ရေပိုင်နဲ့အငင်းပွားမှုတွေရှိနေတဲ့တောင်ပြုတ်ပင်လယ်ပြင်ဒေသနိုင်ငံတွေအတွက်စိုးရိမ်စရာဖြစ်နေတာပါတခြားသောလက်လက်ကိုက်အဖွဲ့တွေသတင်းမီဒီယာတွေနဲ့ထိတွေ့ဆက်ဆံသွားရမယ့်တရုတ်ကာကွယ်ရေးဝန်ကြီးရဲ့လက်တလောအရေးကြီးဆုံးတာဝန်တစ်ရက်ကတော့ထိုင်ဝမ်နဲ့တောင်ပြုတ်ပင်လယ်ပြင်မှာပြည်ပခါဖြစ်လာနိုင်ခြင်းအန္တရာယ်တွေလျှော့ချနိုင်ဖို့အမေရိကန်စစ်တပ်နဲ့ထိတွေ့ဆက်ဆံတာတွေကိုလုပ်သွားမှာဖြစ်ပါတယ်။အသက်62နှစ်ရှိပြီဖြစ်တဲ့ရေတွက်စစ်ဦးစီးချုပ်ဟောင်းဒုံအတွက်ကတော့ဒီဒေသနှစ်ခုအရေးကိစ္စကအကျွမ်းတဝင်ရှိနေပြီးသားပါ။သူဟာရေတပ်ဦးစီးချုပ်တာဝန်မယူခဲ့ချိန်ကတည်းကထိုင်ဝမ်နဲ့ပတ်သက်ပြီးအဓိကတာဝန်ယူရတဲ့အရှိပင်လေရေတပ်အုပ်စုတွေရဲ့ဒုတိယအကြီးအကဲတာဝန်ကိုယူခဲ့ပူတဲ့သူဖြစ်ပါတယ်။တူရကီနိုင်ငံမှာအာရစစ်သွေးကြွအဖွဲ့ကအကြီးအကဲအဖွဲ့ဝင်တွေအပါအဝင်အကြမ်းဖက်အဖွဲ့နဲ့ဆက်ဆက်တဲ့တန်တရာရှိသူ32ဦးကိုဖမ်းဆီးထားတဲ့အကြောင်းပြည်ထောင်ရေးဝန်ကြီးအလီယလီကာယာကတောက်ကြနေကပြောပါတယ်။Operation Heroes 37လို့နာမည်ပေးထားတဲ့ခရိုင်၉ခုကိုဖျက်ချက်ထားတဲ့စစ်စီရေးတွေအတွင်းဖမ်းဆီးထားတဲ့သူတွေဟာအစ္စတန်ဘူလ်ကခရစ်ယာန်ဘုရားကျောင်းတွေနဲ့ဂျူးဘာသာရေးဝတ်ပြုကျောင်းတွေကိုတိုက်ခတ်ဖို့စီစဉ်ထားတဲ့အကြောင်းတူရကီပြည်ထောင်ရေးဝန်ကြီးကလူမှုကွန်ရက် X မှာသတင်းထုတ်ပြန်တာပါလုံခြုံရေးသတင်းရင်းမြစ်တွေကိုကိုးကားပြီးတူရကီနိုင်ငံပိုင်အနာဒိုလူသတင်းဌာနရဲ့ရေးသားချက်မှာတော့အခုဖမ်းခံရတဲ့ IS အဖွဲ့ရဲ့အကြီးအကဲအဖွဲ့ဝင်၃ဦးထဲက၁ဦးဟာအန်ကာရာမြို့ကအီရတ်တန်ယုံကိုတိုက်ခိုက်ဖို့စီစဉ်နေတဲ့အကြောင်းသတင်းမှဖော်ပြပါရစေ။ဒါပေမဲ့အခုအဖမ်းခံထားရတဲ့သူတွေနဲ့စစ်စီရင်တဲ့ပတ်သက်တဲ့အသေးစိတ်အချက်အလက်တွေကိုတော့မသိရသေးပါဘူး။ခတ်စစ်သွေးကြွားအဖွဲ့ဟာအန်ကာရာကအစိုးရအဆောက်အုံတွေအနီးမှာအောက်တိုဘာလ၁ရက်နေ့ကဘုံးဖောက်ခွဲတိုက်ခိုက်ပြီးတဲ့နောက်အခုသတင်းပတ်တွေထဲမှာ IS နဲ့ခတ်စစ်သွေးကြွားတွေအပေါ်စစ်စီရင်တွေကိုအချိန်မြင့်လှုပ်ဆောင်နေတာပါ။နိုင်ငံတော်နဲ့တိကူပွဲတော်ကာလအတွက်လည်းလုံခြုံရေးတွေကိုတင်းကျပ်ထားပြီးပြီးခဲ့တဲ့သတင်းပတ်တုန်းကလည်းရဲတပ်ဖွဲ့က IS အဖွဲ့နဲ့ဆက်ဆက်သူတွေအဖြစ်တန်လျာရှိသူ304ဦးကိုဖမ်းဆီးခဲ့ပါသေးတယ်ရှင
်။စနေမနေ့ထိတ်တန်းသတင်းတွေကိုမက်ခင်ဖြူထွေးရကြီးညာပေးခဲ့တာပါဗျာ။ VOA ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေပေါ်သဘောထားအမြင်တွေကိုလည်း VOA Bambi's Facebook နဲ့ YouTube ကထုတ်လွှင့်မှုတွေမှာမှတ်ချက်ပြုနေပါတယ်ဗျာ။အခုကစလို့သတင်းပေးပို့ချက်နဲ့နှစ်ချုပ်အထူးအစီအစဉ်အပတ်စဉ်ကဏ္ဍတွေကိုစတိုက်တင်ဆက်သွားပါမယ်။ပထမဆုံးတော့ရခိုင်မြောက်ပိုင်းကစစ်ရေးသတင်းနဲ့စတင်ပါမယ်။ရခိုင်ပြည်နယ်မြောက်ပိုင်းမြောက်ဦးနဲ့ပေါတော်မြို့နယ်တွေမှာစစ်ကောင်စီနဲ့ AA ရခိုင်တပ်တော်ကြားတိုက်ပွဲတွေပြင်းထန်နေတာမှာ ၅ရက်တွင်အရသာ၁၈ဦးထက်မနည်းသေဆုံးပြီး၂၀ကျော်ထိခိုက်ဒဏ်ရာရခဲ့တယ်လို့အေကထုတ်ပြန်ပါတယ်။မနေ့ကတရက်ထဲမှာလည်းလက်နက်ကြီးကြီးကြောက်ဘူးသီးတောင်နဲ့မြောက်ဦးမြို့နယ်တွေမှာအနည်းဆုံးရိုဟင်ဂျာ၆ဦးသေဆုံးပြီး၁၀ဦးကျော်ထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒီကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးကိုစံကျော်ကတင်ပြပေးပါမယ်။
စစ်ကောင်စီနဲ့အေရခိုင်တပ်တော်ကြားတိုက်ပွဲတွေပြင်းထန်လာတာနဲ့အမျှအရက်သားထိခိုက်ဒေဆုံဒဏ်ရာရတာတွေလည်းတနေ့ထက်တနေ့တိုးလာနေပါတယ်။လက်ရှိတိုက်ပွဲတွေပြင်းထန်နေတဲ့ပေါက်တော်နဲ့မြောက်ဦးမြို့နယ်မှာဆိုရင်ဒီဇင်ဘာလ24ရက်နေ့ကနေ28ရက်နေ့အထိ9ရက်အတွင်းစစ်ကောင်စီလက်နက်ကြီးကြီးကြောင့်အရက်သား16ဦးထက်မနည်းဒေဆုံပြီး20ကျော်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့အေရခိုင်တပ်တော်ကထုတ်ပြန်ထားပါတယ်။ဒီဇင်ဘာလ28ရက်နေ့မနေ့ညနေပိုင်းကလည်းဘူးသီးတောင်မြို့နယ်32ပုံစီတီကုန်းမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်ကပစ်ခတ်လိုက်တဲ့လက်နက်ကြီးကြီးအနီးနားကဇီရီတောင်မွစလင်ကျေးရွာကိုကြားရောက်ပောက်ကွဲခဲ့တာကြောင့်မွစလင်၄ဦးသေဆုံးပြီး၃ဦးဒဏ်ရာရရှိခဲ့တယ်လို့ကျေးရွာဒေသခံတို့ကပြောပါတယ်
။အဲမင်းရဲ့မြားကိုနိုင်ဇီရီကနော်လက်နက်ကြီးဖြစ်တယ်။အဲ့ဒီမှာတက်တော့ဇီရီတောင်မွစလင်ရမှာကြားတယ်။ကြားတဲ့အခါကျတော့အင်းရမလို့လက်နက်ကြီးကြားပြီးတော့မိလာမမိလာမဲ့အချိန်မှာအဲ့ဒီကောင်ကြီးကလင်းရဆက်ဆက်ပြီးဒီတော့ကုန်းရောက်ကလုံးဝမိကြဆက်ဆက်ရနတ်တရားဖလောင်းနဲ့စပိုင်းတစ်ပါးရနောက်နောက်ကငါမရောက်ကြံရရစပိုင်းရရတဲ့လူတွေကဘူးပြီးတော့နတ်တရားစီတန်းတော့စီနော်၃ရက်လုံးအခုဘူးပြီးအောင်ရှိရင်ရမယ်လေ
ဒါအပြင်မြောက်ဦးမြို့နယ်မြောင်းမွေတိုင်နယ်ကမွတ်စလင်ကျေးရွာတွေမှာလက်နက်ကြီးကြီးကြားရောက်ခဲ့တာကြောင့်ဒေသခံမွတ်စလင်နှစ်ဦးသေဆုံးပြီး၈ဦးထက်မနည်းဒဏ်ရာရရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ
်။မင်းကလည်းဟိုဘုသလုံးကနေဟိုမင်းကလေးကြောက်ပြီးပါတယ်။ကိုင်းတော်ကနေကျွန်တော်ရောကနေရှိုက်ချက်ကလေးပြေးပါတယ်။ဒီကြေဒဏ်ရာရတာတော့မင်းကဟိုဘုသလုံးဖက်မှာတရားရောက်ချက်လေးဒီတော့ငါတို့ဖက်မှာဆိုရင်ရောက်ချက်လေးဆောက်ရောက်ရှေ့ရှားရောက်မင်းကလေးကြောက်ကြည့်တယ်ခုနနေ့တော့ခုနနေ့ခုနနေ့အော်ညောင်စုံတော့လေးရှိရောက်တရားရတယ်
အခုလိုပြစ်ခတ်မှုတွေကြောင့်မြောင်းမွေတိုက်နယ်အတွင်းကကျေးရွာတချို့ကဒေသခံတွေဘေးလွတ်ရာကိုထွက်ပြေးနေကြရပါတယ်။မနေ့ကလက်နက်ကြီးကြီးကြားရောက်ခဲ့တဲ့ကိုင်းတော်မွတ်စလင်ကျေးရွာမှာတော့နေအိမ်တချို့လည်းမီးလောင်ပျက်စီးခဲ့တယ်လို့ရွာလုံးကျွတ်ထွက်ပြေးနေကြရတယ်လို့ကိုင်းတော်ဒေသခံမွတ်စလင်တူကပြောပါတယ
်။ရွာမှာလို့ရတောင်ငှက်ရကျော်ရှိတယ်လေ။အကောင်တော့ပြင်နေရတယ်၊ဆောက်ဝင်နေရကားပေးကြတယ်ပြီးတော့ဒီတချို့လူတွေကဟိုလက်နက်ကြီးလူတယောက်မှမသိဘူးလေ။သူကစစ်ပွဲဘက်မှာတယောက်မှမသိဘူးလေ။ဟိုကမတို့ဘုံကနေဖက်တော့တာနဲ့လူအားဒီအင်ဂျီမရှောင်းကြီးတွေမပါဘူးစောင်းကြီးမပါဘူးအင်ဂျီဟိုသူတို့ကအဝဲစောင်းကြီးတွေပေါ့နော်အဲ့ဒါဒီပါမလာဘူးကိုနေအတူအိုးကြီးအင်အိုးနဲ့အင်ကြီးတွေဖိထွားတာပေါ့
ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့အေအေရခိုင်တပ်တော်ကြားပြီးခဲ့တဲ့နိုဝင်ဘာလ23ရက်နေ့ကလေးကစတင်ခဲ့တဲ့တိုက်ပွဲတွေဟာတနေ့ထက်တနေ့ပိုမှုပြင်းထန်လာနေတယ်လို့တိုက်ပွဲဧရိယာတွေဟာလည်းရခိုင်တောင်ပိုင်းအထိတစတစကျယ်ပြန့်လာနေတာပါအခုလိုတိုက်ပွဲတွေကြောင့်ဒေသခံတွေတေဆုံထိခိုက်ဒဏ်ရာရတာတွေလည်းတိုးလာနေပြီးလူဦးရေ3သိန်းကျော်လောက်နေရွှန့်ခွာထွက်ပြေးနေရတယ်လို့ရခိုင်အရက်ဖက်လူမှုကူညီရေးအဖွဲ့တွေရဲ့စီရင်တွေမှာဖော်ပြထားပါတယ်ခင်ဗျာ
ကိုစံကျော်တင်ပြခဲ့တာပါဗျာနောက်ပိုင်းမှာနှစ်ကုံအထူးအစီအစဉ်ပတ်စဉ်ကဏ္ဍတွေကိုလည်းဇက်တိုက်တင်ဆက်သွားဖို့ရှိပါတယ်ခင်ဗ
ျ။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကိုဒေါင်းလုဒ်ရယူပ
ါ VUE ရဲ့စနေမနေ့ခင်းမြန်မာပိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်ဗျာအခုတော့အမျိုးသမီးအထူးအစီအစဉ်နဲ့စတင်ပါမယ်ဗျမကြာခင်ရပိုင်းအတွင်းမှာပဲ2023ခုကုန်လို့2024နှစ်သက်ကိုကူးပြောင်းတော့မှာပါသတင်းဌာနအသီးသီးမှာအလုံးလုံးကင်နေကြတဲ့မြန်မာအမျိုးသမီးသတင်းသမားတွေအနေနဲ့2023တနှစ်တာကိုဘယ်လိုထူးခြားခြားဖြတ်သန်းခဲ့ရပါလဲမြန်ဆာမှန်ကန်တဲ့သတင်းတွေတင်ပြနိုင်မှုဘလို့စိန်ခေါ်မှုအခက်အခဲတွေကိုကြော်ဖြတ်ခဲ့ရပါလဲမြို့သမီးသဘင်သတင်းသမားတွေရဲ့တနစ်တာဖြန့်တမ်းမှုနဲ့နှစ်သက်အတွက်မျှော်မှန်းချက်တွေကိုဒီမိုကရက်တစ်မြမအတန် DVB ချင်းမိုင်ရုံအကြီးကဲမတ်မွန်မွန်မြတ်ထိုင်းခြေဆိုင် VOA သတင်းတော်မတ်အေးမာနဲ့မစ္စမသတင်းဌာနကရုပ်သံသတင်းတင်ဆက်သူမှုတို့ကိုဆက်သွယ်မေးမြန်းပြီးမြို့သမီးအထူးစီစဉ်ဖြင့်မတ်ခင်ဖြူထွေးရတင်ဆက်ထားပါတယ်ခင်ဗျာ
ပါရှင်ဖ UAE အမျိုးသမီးအစီအစဉ်မှာအခုလိုပါဝင်ပြီးတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင့်ကျွန်တော်တို့အားလုံးသိတဲ့အတိုင်းပဲဒါတိတ်မကြခင်မှာဆိုလို့ရှိရင်တော့ဒီ2023နှစ်ကုန်လို့နှစ်သစ်ထဲကိုရောက်လာတော့မှာဖြစ်ပါတယ်ကျွန်တော်ဒီ2023တနှစ်တာအတွင်းမှာသတင်းဌာနအသီးသီးမှာအလုံးလုံးကိုင်နေကြတဲ့ဒီကျွန်တော်အမျိုးသမီးသတင်းသမားတွေရဲ့ဖြတ်သန်းမှုတချို့ပေါ့နော်ဒီအနှစ်ချုပ်ဒီအမျိုးသမီးအစီအစဉ်နေနဲ့တင်ကြချင်တာဖြစ်ပါတယ်ကျော်ဒီ2023ကိုပြန်ကြည့်ရမယ်ဆိုလို့ရှိရင်ဘလူသတင်းမျိုးတွေကိုအဓိကတင်ပြခဲ့ရလဲတခြားနှစ်တွေနဲ့မတူဘဲနဲ့ပေါ့နော်ဒါထူးထူးခြားခြားဘလူဖြစ်ရတွေဖြတ်တန်းခဲ့ရတာရှိတယ်လဲနောက်သတင်းတွေစုစည်းတင်ပြတဲ့အခါမှာလဲပတ်လိုက်မှုကင်းကင်းမှန်မှန်ကန်ကန်နဲ့ဖြစ်အောင်ဒီတင်ပြကြတဲ့အခါမှာအခက်အခဲကြုံရတာတွေရှိသလားတော့အထူးသဖြင့်ကျွန်တော်တို့ဒီအမျိုးသမီးသတင်းတောက်တွေကြုံရတဲ့စိန်ခေါ်မှုအခက်ခဲတွေများတယ်နှစ်တစ်နှစ်လို့ပြောမယ်ဆိုရင်လဲဘာကြောက်ပြောနိုင်တယ်လဲစသဖြင့်ပေါ့နော်ဒီလိုအခြေအနေတွေကိုဟိုဆွေးနွေးသုံးသပ်ကြရင်လဲအချိန်ထဲမှာလဲရှိရှစ်နှစ်အတွက်ကိုဘလို့မျောမှန်းချက်တွေရှိတယ်ဆိုတာကိုကျမတို့ဆွေးနွေးကြဖို့ပါဆိုတော့အခုလိုပါဝင်ဆွေးနွေးပေးတဲ့အတွက်အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်မမမမရကိုကျမအရင်ဆုံးဆွေးနွေးပေးစေချင်ပါတယ်ဒီနှစ်2023ခုနှစ်ဒီနှစ်တာအတွင်းမှာကျမတို့ဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့သတင်းတွေကိုတင်ပြတဲ့အခါမှာဘလို့သတင်းမျိုးတွေကိုအများစုတွေ့ခဲ့ရလဲရှင
်ဒီနှစ်မှာတော့2023တနှစ်လုံးလို့လို့မှအများဆုံးတွေ့ရတဲ့သတင်းတွေကတော့ဒီပြိပခနဲ့ပတ်သက်တဲ့သတင်းတွေပေါ့နော်ပြိပခနဲ့ပတ်သက်တဲ့သတင်းတွေတိုက်ပွဲတွေနဲ့ပတ်သက်တဲ့သတင်းတွေနောက်တစ်ခါဒီအနိဋ္ဌာယုံသတင်းတွေအဲ့ဒီသတင်းတွေကအများဆုံးလို့ပြောလို့ရတယ်အများသောအားဖြင့်ကျွန်တော်တို့မီဒီယာတွေကိုစောင့်ကြည့်တဲ့ဒီခွဲတွေအစီရင်ခံစားတွေမှာတက်ကြည့်မယ်ဆိုလို့ရှင်လဲကျွန်တော်တို့ရဲ့သတင်းအရေးသားမှုတော်တော်များများ conflict centric ပုံဖြစ်တယ်ပြိပခကိုစောင်းပေးတဲ့အရေးသားမျိုးတွေသတင်းမျိုးတွေ content မျိုးတွေများတယ်လို့ပြောကြရပါတော့ဆိုတော့အဲ့ဒီဟာမှာဘာသွားပြီးတော့ကျွန်တော်တို့သိတာလဲဆိုတော့လူတွေကဒီနှစ်ထဲမှာဆိုထိုးသဖြင့် news fatigue ဖြစ်လာဘူးလို့သတင်းဆိုကြောက်သွားမဖတ်ချင်တော့အနေထားအောင်သတင်းတွေအများများတဲ့အတွက်လေအဲ့တော့ကျွန်မတို့သတင်းဌာနမှာလည်းအဲ့ဒီကိစ္စကိုပြောကြတယ် viewer တွေကြားသွားတယ်တည်တတ်တာပေါ့နော်အထူးသဖြင့်မျိုးသမီးတွေမျိုးသမီးတွေကသတင်းဖတ်တဲ့နှုန်းကတဖြည်းဖြည်းပိုပြီးတော့နည်းလာတယ်ပေါ့နော်အဲ့ဒါကိုသတိထားမိအဲ့တော့အဲ့ဒီသတင်းအနေကိုကျွန်တော်တို့တက်နိုင်သမျှပေါ့နော်တခြားသောလူတွေအတွက်အကျိုးရှိမဲ့လူတွေစိတ်ဝင်စားမဲ့entertain ဖြစ်စေမဲ့တော့ဖြော်ပြတဲ့သဘောမျိုးသတင်း inform လုပ်တဲ့သဘောမျိုးပေါ့နော်အဲ့ဒါမျိုးပိုဆန်တဲ့ဟာတွေကိုလည်းရေးကြပါဆိုတာမျိုးတိုက်တွန်းရတာမျိုးရှိတယ်ဆိုတော့ဘယ်လိုပဲဖြစ်ဖြစ်ပေါ့နှထောင်းပြိပခဆိုတာလည်းတကယ်ဖြစ်နေတာဆိုတော့သတင်းသမားတွေနဲ့ရှောင်လွဲလို့မရဘူးသို့တော်လည်းပြိပခတွေကိုသတင်းလုံနေတဲ့ဂျားတွေကပဲပြိပခတန်းခံရတဲ့အမျိုးသမီးတွေရဲ့လိုအပ်ချက်တွေဆစ်ဆောင်ကလေးတွေအတွက်လိုအပ်ချက်တွေဒါတွေကိုလည်းသတင်းမီဒီယာတော်တော်များများမှာဖော်ပြစောင်းပေးဖော်ပြထားတာတွေ့ရတယ်ပဲဘာပဲဖြစ်ဖြစ်ပြိပခဆုံးနဲ့ရက်ခတ်ခံရတဲ့လူတွေရဲ့အတန်နေလဲမီဒီယာတွေမှာအများကြီးတွေ့ရတယ်ဆိုတာကိုကျွန်မဟိုဒီနှစ်အတွက်သတင်းအနေနဲ့သုံးသပ်ချင်ပါတယ်
ဟုတ်ကဲ့ပါရှင့်မှုအနေနဲ့ရောမှုဆိုလို့ရှိရင်လည်းဒါမက်ဆီမရုပ်တံပြဆက်သူအဖြစ်နဲ့နေစဉ်ဆိုသလိုဒါသတင်းတွေကိုတင်ပြနေတာပေါ့နော်ဆိုတော့ကိုတင်ပြတဲ့အခါမှာဒီနှစ်2023ကိုပြန်ကြည့်မယ်ဆိုလို့ရှိရင်ဘယ်လိုသတင်းတွေအများစုတွေ့ရလဲကိုရော
ဟုတ်ကဲ့မှုကဆိုလို့ရှိရင်ဒီတိုက်ပွဲသတင်းတွေပေါ့နော်တိုက်ပွဲတွေဖြစ်တဲ့သတင်းတွေကဒါအများဆုံးကြီးများတယ်နောက်တစ်ခုကကျတော့ဆစ်ဆောင်လူဦးရေတိုးလာတယ်နောက်ပြီးဒီဆစ်ဆောင်ဒီအတွက်ဆိုလို့ရှိရင်လည်းဒါအခက်အခဲရှိတယ်ပေါ့နော်လုံလောက်တဲ့စာနဲ့ရိတ်ခံမှုရှိတာတို့ပြီးတော့တို့စီမှာဒီလုံလောက်တဲ့ဟိုဘယ်လိုပြောမလဲလုံခြုံမှုမရှိတာမျိုးတွေပေါ့နော်စသဖြင့်ပေါ့ဒါမျိုးတွေကိုဒါကဖတ်ရတယ်ပေါ့အဲ့လိုမျိုးဖတ်တဲ့အခါမျိုးကြလို့ရှိရင်ကို့အနေနဲ့ဆိုရင်အများကြီးစိတ်ကောင်းပြရတယ်တိုက်ပွဲတွေဆိုလို့ရှိရင်လည်းဒီလိုပဲပေါ့နော်တိုက်ပွဲတွေကြောင့်ဒီဗီဒီယိုတွေတိတ်ဆုံးသွားတာမျိုးရှိမယ်နောက်ပြီးရှယ်ပို့တွေတိတ်ဆုံးသွားတာမျိုးရှိပေါ့ဒါမျိုးတွေဆိုလို့ရှိရင်လည်းဒါတော်တော်ဝမ်းနည်းစရာကောင်းတဲ့ဒါသတင်းမျိုးစားတွေပေါ့နော်ဒါမျိုးတွေဖတ်ရတဲ့အခါကျရင်အဲတနေ့လုံးမှာဆိုလို့ရှိရင်အမြဲတမ်းပေါ့နော်ဒါမျိုးတွေကဟိုအမြဲတမ်းနှီးပါဖတ်နေရတဲ့အခါကျတော့တစ်ခါတည်းကြရင်ကို့ဟာကိုယ်တော်မှအဲ့လိုစိတ်ထဲမှာမပြောရမှမတည်ရခံစားချက်မျိုးတွေနေပေါ့เนาะတနေ့ဒါအဲ့လိုအစ်စ်မပြေတဲ့ရက်တွေတည်းရှိခဲ့ပူပါတယ်ပေါ့
ကျော်မအေးမဆိုရင်တော့ဒါ BOA ရဲ့ထိုင်းအခြေဆိုင်အမကန်သတင်းတော်ဝိုင်းသတင်းတော်လို့လည်းပြောလို့ရပါတယ်နှစ်ပေါင်းများစွာဒီမြန်မာပြည်တွင်းမှာဖြစ်နေတဲ့เนาะဒီဖြစ်ပျက်သမျှအခြေအနေတွေအပြင်နေဆက်ဒုက္ခတဲ့အရေးပဲပြောနောက်ဒီပြပကိုထွက်ပြီးတော့အလုံးလုံးလာတဲ့ဒီပြထိုင်းကိုလာတဲ့အလုံးသမားအရေးကိစ္စရယ်ဆိုလည်းအများအပြားပြောနေတာဆိုတော့လေမအေးမအတွက်ရောဒီ2023ခုနှစ်မှာခရူးစကြောက်ကိုတတိပြုမိရလာအောင်ပေါ့เนาะသတင်းဒီလုတ်ခဲ့ရတာတွေထဲမှာဟိုဘာတွေများမြင်မိ
ဟုတ်ကဲ့ဒီ2023ခုနှစ်ထဲမှာဆိုရင်တော့ဟိုကျမလည်းပဲဒီဒုက္ခတွေတည်ရင်အတော်များများကိုလုပ်ခဲ့ရတာပေါ့နော်ထိုင်းနယ်စပ်မှာဆိုရင်ဒီအေဗီလာထဲမှာဆိုရင်ဒုက္ခတွေ8000လောက်ကဒီထိုင်းဘက်ကိုထွက်ပြေးတင်းရှောင်လာခဲ့ရတယ်လေ ဖြစ်ခဲ့တယ်ပေါ့နော်အဲနောက်ထပ်လည်းအဲ့လိုပဲဒီယာကနန်းလားထောင်ကနန်းလားဆိုတာကအမြဲလိုလိုဟိုထွက်ပြေးတင်းရှောင်နေရတာလည်းရှိတယ်အထူးသဖြင့်အဲ KND ဘက်ကဒုက္ခသည်ဆိုရင်လည်းအဲဒီပြီးခဲ့တဲ့ဂျွန်လလောက်ထဲမှာသူတို့ထွက်ပြေးတင်းရှောင်လိုက်တင်းချောင်ရည်လည်းရှိတယ်အဲအရင်ဘက်ကဆိုရင်တော့ဒီ AB လာထဲမှာပေါ့နော်ထွက်ပြေးတင်းချောင်ရတာ8000လောက်ရှိတာပေါ့နော်အဲ့လိုပဲအခုအချိန်ထိလည်းပေါ့နော်ဟိုဒါကတော့ဒီကိုယ့်ရဲ့ပြည်တွင်းထဲမှာပဲပေါ့နော်ဒီကရင်ပြည်နယ်ထဲမှာပဲအဲကျမတို့နဲ့အနည်းဆုံးပေါ့အနည်းဆုံးနဲ့အနည်းဆုံးနေရာမှာအဲထွက်ပြေးတင်းချောင်နေရတာအခုလက်တလုံးအခြေအနေမှာပဲပေါ့နော်9000လောက်တော့ရှိတာပေါ့နော်ဒါဒီဇင်ဘာလထဲမှာပြည့်ပြည့်တဲ့အခြေအနေပေါ်မှာပဲအဲ9000လောက်ရှိတာပေါ့အဲ့တော့ဒီပြောရမယ်ဆိုရင်ဒီကျမတို့ကတိုက်ပွဲသတင်းတွေအများကြီးလုတ်ခဲ့ရတယ်အဲဒီစစ်ဘေးရှောင်ပြည်သူတွေရဲ့သတင်းတွေအများကြီးလုတ်ခဲ့ရတယ်အဲနောက်တစ်ခါကျတော့ဒီထိုင်းနယ်ဇက်ခဲကိုပေါ့နော်အဲဒီမြန်မာပြည်ရဲ့ဒီနိုင်ငံရေးစီးပွားရေးအဲစီးရေးမတည်ငြိမ်မှုတွေကြောင့်ထွက်ပြေးတိမ်းရှောင်လာတဲ့လူတွေကလည်းနေ့တိုင်းနေ့တိုင်းမှာအာဖမ်းမိနေတာပေါ့နော်ဟိုဆယ်ကနန်းနဲ့ဖမ်းမိတာရှိတယ်ရာကနန်းနဲ့ဖမ်းမိတာကြီးလည်းရှိတယ်အဲ့တော့ပြောရမယ်ဆိုရင်ဒီအလုံးအင်းနဲ့ပေါ့နော်ဒီထိုင်းနယ်ဇက်ထဲကိုထွက်ပြီးတော့ခပြေးလာကြတာပေါ့နော်အဲ့လိုသတင်းမျိုးတွေကျွန်မအများကြီးလုတ်ခဲ့ရပါတော့
အခုအားလုံးပြောသွားတဲ့အတိုင်းပါပဲဒီထားမိတဲ့အချက်ထဲမှာဆိုလို့ရှိရင်ဒါဒီ2021တို့22တို့ဒီအာနာသိမ်းမှုနောက်ပိုင်းနေမှာဖြစ်ခဲ့တဲ့တခြားနှစ်တင်တဲ့တော့မတူတာဒီနှစ်မှာတော့တိုက်ပွဲတွေပုံများလာတာမျိုးပေါ့နော်ဆိုတော့ရှမ်းမြောက်ပိုင်းမှာဥမာ10-20ဆစ်စင်ကြီးဖြစ်သွားတာမျိုးတွေနောက်ဘီနီကရင်ချင်းစားပြည်ရှိသမျှဒီနယ်ပယ်စုံပါလေအဲဒေတာတွေမှာလည်းစစ်စင်ရေးတွေမျိုးသိမ်းတိုက်ပွဲတွေဖြစ်လာတယ်တိုက်ပွဲတွေကမျိုးပြဒေတာတွေအထင်ကျောက်လာပြီးတော့ဒီလူတွေစွန့်ခွာထွက်ပြေးမှုတွေပုံများလာတာမျိုးပေါ့နော်ဒီလိုသတင်းတွေကတော့ကျမတို့2023မှာအလွန်အမိုးဆုံးလို့ပြောရမယ်လို့ထင်ပါတယ်ဆိုတော့ဒီလိုသတင်းတွေတင်ပြတဲ့နေရာမှာရောဒါကကျမတို့ရဲ့တိုင်ပြည်ဖြစ်နေတဲ့တစ်ဖက်မှာကြတော့လေကိုယ်တိုင်ပြည်ထဲမှာကိုယ်မိသားစုရဲ့မိဆွေရှိနေတဲ့နေရာမျိုးဖြစ်တယ်လို့ကိုယ်တိုင်ပြည်အရေးကိုဖော်ပြတဲ့အခါမှာဆစောရောကမှုကတော့အနေချင်းပြောသွားတာရှိပါတယ်ဒါသူတင်ပြရတဲ့အခါမှာဟိုခန်းစားချက်တွေရှိရပေါ့နော်ဆိုတော့ဘယ်လိုအခက်အခဲတွေရှိလဲအဲအဲ့လိုအခက်အခဲဖြစ်လာရောဘယ်လိုကြော်ဖြတ်ပြီးတော့သတင်းတွေကိုတင်ပြဖို့ကြိုးစားတယ်မှုကအရင်ဆုံးဟိုပြောပြပေးလိုက်ပါလား
ကွာကြတော့ဒါမျိုးပြောရရင်တော့အမှန်တိုင်းပြောရင်စစပြောစလို့ပဲဝမ်းနေတယ်တခါကြည့်ရလို့ရှိရင်အဲ့လိုတဲ့မျိုးဟိုပြောတော့မပြောချင်တော့တဲ့အခါမျိုးတွေအများအားဖြင့်ဆိုရင်ကလေးတငယ်တွေတည်ဆုံးတဲ့အခါမျိုးဆိုလို့ရှိရင်တော်တော်စိတ်ထိခိုက်ရတယ်။ဘာကြောင့်လဲဆိုတော့တက်လာတဲ့ပုံတွေကိုကြည့်ရတာပဲဖြစ်ဖြစ်ဒီစာတင်ကြောင်းတွေမှာအဲ့လိုဖြုတ်ခွင်းခဲ့တာတခုခုပေါ့နော်အဲ့လိုမျိုးဟာတွေဆိုလို့ရှိရင်ဒါသူတို့လေအတွက်တအားအောင်စိတ်မကောင်းဖြစ်တဲ့အခါတိုင်းဒီလိုတဲ့မျိုးဆိုရင်ဒါတော်တော်ခံစားရတဲ့အတွက်ကိုထုံမပြောချင်ဘူးပေါ့နော်ဒါပေမဲ့ဒါသူတို့ခံခဲ့ရတယ်ခံခဲ့ရတာကိုဒါသိရမယ်ပြည်သူတွေလည်းအမှန်တိုင်းသိရမယ်တခြားသူတွေလည်းဟိုသိကိုသိရမယ်ပေါ့နော်ဘာလို့လဲဆိုတော့ဟိုသတင်းတွေဖုံးလန်းတာကိုခံခဲ့ရတဲ့အတွက်ဟိုအမှန်တိုင်းမသိတာအမှန်တိုင်းသိရင်တော့မှပဲတချို့တလျာ data တွေကဟိုထင်ချန်ထားတာမျိုးတွေရှိတယ်ပေါ့နော်ဒါမျိုးတွေကိုယ်ထက်ကြရင်မလုပ်ချင်ဘူး data ဆိုလည်းအတိအကျဟိုအတက်နိုင်ဆုံးပေါ့နော်ကိုဒီနေပြည်မှာရောက်နေတာမဟုတ်တဲ့အတွက်ဒီနေပြည်ကနေတရင်ယူရဲတွေနဲ့အတက်နိုင်ဆုံးချိတ်ဆက်ပြီးတော့ဒီ data ကအချက်လက်ကပြည့်စုံတာဟုတ်ရဲ့လားဒါမှမဟုတ်ဟိုအနေငယ်ဟာနိုင်မယ်ဆိုရင်ရောဘယ်လောက်ဟာနိုင်လဲပေါ့နော်ဟိုအတိအကျကြီးမဟုတ်ရင်တော့မှပဲတေချာတာတခုကအဲ့လိုဟိုမမားစီတဲ့တရင်အချက်လက်တွေကိုပေးချင်တဲ့စိတ်ဆန္ဒရှိတယ်ပေါ့နော်အဲ့ဒါကြောင့်မို့လို့အဲဒီအိတ်စိတ်တခုတည်းနဲ့ပဲဒါမျိုးတွေကိုလုပ်ဖြစ်ပါရဲ့ရှင်
မင်းမအနေနဲ့ရောဆိုတော့ဘာလို့အမဆိုဒီဒုက္ခတဲ့ရေးတွေနော်ဒီတိုက်ပွဲတွေပြောလာတဲ့အခါမှာကိုကယုံကြည်စိတ်ချတဲ့တရင်ဌာနတခုဖြစ်ဖို့ဆိုရင်ဗက်လိုက်မှုကင်းရအောင်အချက်လက်မှန်အောင်ကြိုးစားရတဲ့အခါကျတော့ဒီလိုချင်းချင်းကြုံရတဲ့အခါမှာကိုယ့်ရဲ့ခံစားချက်မပါဘဲနဲ့တရင်တွေတင်ပြနိုင်အောင်ဘယ်လိုများကြိုးစားရလဲရှင
်။တရင်တွေကိုတင်ပြတဲ့အခါမှာတော့ကျမတို့ကဒီအမှန်တရားဘက်ကိုတော့ကျမတို့လိုက်ရတယ်လို့ပြောရမှာပေါ့နော်ဒီအမှန်တိုင်းအရှိအတိုင်းကိုကျမတို့ပြည်သူတွေကိုတရင်အချက်လက်ပေးရတာပေါ့အဲ့တခါခါမှာဟိုကျမတို့မှာဒီဘယ်မလိုက်ရဘူးဆိုတဲ့ဟာမျိုးလေဟိုဒီသတင်းသမားတွေမှာကြင်ွက်တည်ရှိပါတယ်ဒါပေမဲ့အမှန်တရားကိုတော့ပြည်သူတွေသိအောင်ကျမတို့လုပ်ပြရတာပေါ့နော်အဲ့တော့ပြောရမယ်ဆိုရင်ကျမသတင်းလုတ်တဲ့အခါမှာအမှန်တရားဆိုတဲ့ဟာပေါ်မှာဒီနိနာသူတွေဘက်ကနေပြီးတော့ဟိုဆောင်းပေးပြီးတော့ဖော်ပြတာမျိုးတွေကျမတို့လုပ်ပါတယ်ရှင
်တဲ့င်းကိုအချိန်နဲ့တပြင်းညီမြဲမြဲဆက်ဆံရဖို့အားထုတ်ရတဲ့နေရာမှာလည်းဟိုပြမှန်အချိန်နေမဟုတ်တဲ့ခါကျတော့ပုံပြီးတော့ခက်ခဲမယ်လို့ထင်ပါတယ်။ဆိုတော့တရင်တွေကိုမှန်မှန်ကန်ကန်နဲ့စစ်စစ်နိုင်အောင်ကိုယ့်ရဲ့ဒီယုံကြည်ရတဲ့လွတ်လပ်တဲ့တရင်ဌာနတစ်ခုဖြစ်ဆက်ပြီးတော့လူတွေရဲ့ယုံကြည်မှုရအောင်လည်းတစ်ချိန်တည်းမှာကြိုးစားရတဲ့ခါကျတော့လေဆိုတော့မတ်မှုမှုမြတ်တို့အနေနဲ့ရောတရင်တွေကိုဘယ်လိုများစစ်စစ်လဲမ
ှဒီ PP မှာတော့ကျွန်တော်တို့ဒီတရင် editor တွေရဲ့ဟိုညပေါ့နော်မူကတော့တရင်မြန်တာတဲ့မှန်ဖို့ဦးစားပေးရမယ်ဆိုရင်မုံနဲ့သွားပါတယ် ပါလိမသတင်းနေနောက်ကြောင်ကြလိမ့်မယ်နောက်ကြပေးမယ်လည်းကိစ္စမရှိဘူးတကယ်တော့ပို့ပြီးတော့မှန်ကန်တဲ့သတင်းပေါ့နော်သတင်းဦးရာသတင်းထူတာတဲ့အဲမှန်ဖို့ဒါဥစားပေးရမှာဆိုတဲ့မူနဲ့ရက်တည်ပါတယ်ဒီဒီမီရတော့လေအဲ့တော့ခါမှလည်းဟိုကျမတို့မှာစိန်ခေါ်မှုတွေတော့အများကြီးရှိရပါတော့နော်သတင်းမီဒီယာအားလုံးလူကြုံရတဲ့စိန်ခေါ်မှုပါပဲဆိုတော့ဒီတွေမှာရက်တည်ဖို့ရခက်ခဲတဲ့အတွက်သတင်းမီဒီယာတော်တော်များများကဒီမြန်မာနိုင်ငံပြည်ပမှာအခြေချရတယ်ဗောနော်ပြည်ပမှာအခြေချကြတယ်အမှအဲဒီပြည်တွင်းမှာရှိတဲ့ဒီကြံခဲ့တဲ့ကျမတို့ရဲ့ဟုတ်ဗောနော်ကျမတို့ရဲ့တည်င်းသမားတွေဒီကနေတည်င်းစစ်စစ်မှုညံညံဆန်းအောင်မှန်ကန်တဲ့တည်င်းရဖို့က verify လောက်ရတာမျိုးတို့ဘာလို့ကတည်င်းလောက်တဲ့နေရာမှာအဲမြန်တွေ့ရတဲ့အခက်ခဲပေါ့ဒါကတော့မီဒီယာတိုင်းအားလုံးကြုံရမှာပဲဒါပေမဲ့ကိုယ့်ရဲ့ဟိုအသက်အနေကိုယ့်ရဲ့ဘောနော်လုံခြုံရေးကိုအာမငဲ့ကွက်ဖက်နေ့စဉ်သတင်းတွေပို့နေတဲ့ကျမတို့ရဲ့ဒီဟိုဘောနော်ဒီသတင်းတောက်တွေပြည်တွင်းမှာနေတဲ့သတင်းတောက်တွေမရှိဘဲနဲ့ကျမတို့ဒီသတင်းစစ်စစ်မှုတွေကိုဒီလောက်ရှိမြန်မြန်ကန်ကန်မှန်မှန်ကန်ကန်မြန်မြန်ဆန်ဆန်ရမယ်လို့ထင်ပါတယ်ဆိုတော့အဲ့ဒီလူရဲ့တက်မိုးကိုလည်းကျမဒီနေရာနေပြီးတော့ဟိုမြင်ပါတော့မတရားပြောချင်ပါတယ်သူတို့ရဲ့သူတို့မရှိဘူးဆိုလို့ရှိရင်ကျမတို့ရက်တည်ပြရမယ်ခဲရင်ပါတယ်သတင်းဌာနတိုင်းမှာပါပြိုင်နေတဲ့မှာပဲကျမတို့သတင်းသမားတွေဒီသတင်းတွေပြိပက္ခသတင်းတွေနေ့တိုင်းလုံနေရတယ်စိတ်ဆင်းရဲစရာသတင်းတွေနေ့တိုင်းလုံနေတယ်သတင်းသမားတွေမှာနေ့စဉ်နဲ့များဒီသတင်းတွေရိုက်ခတ်မှုတန်းစိတ်တန်ရတယ်စိတ်ဖြစ်စည်းမှုတွေရှိနေတယ်ဆိုတာကိုလည်းကျမတို့ဟိုသတင်းမီဒီယာတွေမှာဥဆောင်တဲ့သူတွေပေါ်လုံးပေါ့နော်တတိထားဘူးလို့ပေါ့နော်အဲ့ဒီခါမှာသူတို့အတွက်လည်းအကလာတစ်ခုပေါ့နော်ပူဇော်ပေးဖို့သူတို့ဟိုချိန်ပေးဖို့ပေါ့နော်အဲ့ဒါမျိုးလေးတွေကျမတို့စဉ်းစားမယ်ဆိုလို့ရှိရင်ပို့ပြီးတော့သတင်းသမားတွေအတွက်လည်းဟိုပို့ပြီးတိကျမှန်ကန်တဲ့သတင်းတွေလောက်လာနိုင်မှုရအတွက်လေချိန်ပို့ပြီးတော့ရလာနိုင်ပြီလို့ထင်ပါတယ်မြို့သမီးသတင်းတောက်တွေကတော့ပို့ပြီးတော့ဆိုးတာပေါ့ဘယ်လိုဆိုတော့မိတစ်ခါလေးမိခင်နေပါတယ်သူတို့ပြည့်ရနွားရရှောင်းရပုံရတဲ့အခါမှာကိုယ်ကလေးတွေရဲ့လုံချုံကြီးကိုမိသားစုရဲ့လုံချုံကြီးပေါ့နော်ဒါကိုဖေးမေတွေပါရှိရဆလို့ရှိရင်အဲ့ဒီဟာတွေကမှစထည့်စဉ်းစားရတယ်ဆိုတော့အဲ့ဒီမြို့သမီးတွေကတော့ပုံပြီးတော့ risk ကပုံကြီးတယ်ဒီမဲ့ထ
ဟုတ်ကဲ့မိမအနေနဲ့ရောဒီတည်င်းနေကိုခါလီမှာတကယ်ဖြစ်နေတဲ့အခြေအနေကိုကိုကတင်ပြခြင်းပေမဲ့အဲ့နေရာကိုဆက်သွယ်ဖို့ခက်ခဲတာပဲဖြစ်ဖြစ်ပေါ့နော်တခြားဒီတယောက်ကပြောလိုက်ပေမဲ့ဒါဟုတ်ပါမလားဆိုတာကိုမှန်ကန်မှုပြန်စစ်ဆေးကြရတာလည်းရှိအောင်လို့ဆိုတော့အဲ့ဒီနေရာမှာရောမိမအနေနဲ့ရောဒီတည်င်းလိုက်တဲ့အခါတည်င်းလုတ်တဲ့အခါမှာအခက်ခဲပါတွေကြုံရတာရှိလဲရှင့်
အဲအဲ့လိုမျိုးတွေတော့အခက်အခဲတွေလည်းကြုံရပါတယ်အဲတချို့နေရာတွေမှာအင်တာနက်ဆက်သွယ်တွေဖြတ်တောက်ထားတာလို့ဖုန်းလိုင်းတွေဖြတ်တောက်ထားတာလို့အဲ့ဒါမျိုးရှိတဲ့အခါမှာဒီတရင်မှန်တွေရဖို့အခက်အခဲတွေရှိလာတယ်။ဒါပေမဲ့တစ်ချိန်နဲ့တစ်ပြိုင်တည်းမှာပဲဟိုကျမတို့ဒီမြန်မာနိုင်ငံကပြည်သူပြည်သားတွေကတရင်သမားတွေဖြစ်လာတယ်လို့ဖြစ်လာပါတော့။ပြည်သူပြည်သားတရင်သမားတွေများလာတာပေါ့နော်။အဲအဲ့ပြည်သူပြည်သားတရင်သမားတွေများလာတဲ့အတွက်လည်းဟိုကျမတို့အတွက်လည်းအများကြီးအထောက်အကူဖြစ်ပါတယ်။အဲသူတို့တွေရဲ့တရင်တွေကဟိုကျမတို့စီကိုဟိုမှန်ကန်တဲ့တရင်တွေလည်းရောက်လာတယ်သူတို့ချို့ဟာတွေလည်းဟိုကောလာဟလတရင်တွေလည်းရောက်တာတွေလည်းရှိတာပေါ့နော်။ဒါပေမဲ့ကျမတို့ကအဲ့ဒါတွေကိုတေချာစီစစ်ပြီးတဲ့အခါမှာမှန်ကန်တဲ့တရင်တွေကိုရွေးချယ်ပြီးတော့ကျမတို့အသုံးပြုလာတာလည်းရှိတယ်။အဲ့တော့ခက်ခဲတွေတော့ရှိပါတယ်။ဒါပေမဲ့လည်းပို့ပြီးတော့အားကောင်းလာတာကတော့ပြည်သူပြည်သားသတင်းသမားတွေကပို့ပြီးတော့အားကောင်းလာတယ်လို့ပြောလို့ရပါတယ်ရှင
်။ဟုတ်ကဲ့။ဘူးနေနဲ့ရောဗာမြန်ကိုကြုံတွေ့ရတဲ့အထဲမှာမှအခက်ခဲပေါ့နော်။ကိုအတွက်စိန်ခေါ်မှုအတိကဘာတွေရှိမယ်လို့ထင်လဲ။
ဟုတ်တရင်ဖတ်တဲ့နေရာမှာတော့အခက်အခဲတော့မရှိပါဘူးဒီပေမဲ့တခါတလေဟိုတရင်လိုက်တဲ့အခါမျိုးပေါ့နော်တရင်ဘုံနဲ့အလိုမျိုးဆက်ဆက်ပြီးတော့ပြင်းထန်တဲ့ဟာမျိုးတွေပြောချင်ဘာမျိုးကြုံရလဲဆိုရင်ကတချို့ခါကျတော့မပြောရဲတာတကယ်မပြောရဲဘူးပေါ့နော်ဒီတရင်တွေဟုတ်လားမဟုတ်လားဘာကွန်ဖရင့်လုပ်ချင်လို့အဲဒီဘက်မှာဖြစ်ပြနေတဲ့ဘက်ကိုနှမ်းပြီးတော့ဆက်သွယ်တယ်အထူးသဖြင့်ဒါကတော့တို့လည်းပြပြလို့ပြပါဦးဘာကြောင့်လဲဆိုတော့တို့ကပြည်ရဲမှနေနေရတာဖြစ်တဲ့အတွက်ဟိုတခုခုများဆိုလို့ရှိရင်တို့ဒီဟာကိုစိုးရိမ်နေပေါ့နော်အဲ့တော့တို့မပြောရဲတာမျိုးပေါ့ကျွန်မမျက်စိမှာပါဒီတရင်ဒီထဲနဲ့ပတ်သက်ပြီးတော့နည်းနည်းလောက်မိချင်လို့ပါဆိုရင်အာဟုတ်ကဲ့မအားလို့ပါလို့အဲလိုမျိုးပေါ့နော်ဒါတို့ကြောက်စိတ်တွေပေါ့နော်အဲကြောက်စိတ်တွေနဲ့တချို့စီမှာတော့တွေ့ရတယ်ပေါ့တို့အနေနဲ့ပြောပြဖို့အများကြီးဝင်နေနေတယ်အာတို့အဲလိုမျိုးရှောင်ရဲတယ်ပေါ့နော်ရှောင်နေပေါ့ဒါမျိုးရတာကြုံအများကြီးသာထက်ကြုံရမယ်ဆိုလို့ရှိရင်မို့လို့အနေနဲ့ဒီအမှန်တရားကပေါ်လာမှာမဟုတ်ဘူးနောက်တစ်ခုကကိုရီဖိနှိတ်နေတယ် เอาเลยถ้าตีน้ำมันพอบัวเนาะที่เจ้าดีอะไรสิ่งนะเขาไปตัวรับดีเรื่องมันนี่เขาดูถ้าตัวเขาแก่ๆภาษาไทยส่วนนี้สิ่งไหนแก่ๆบ้านเนาะทำอยู่ในจังหวะเราเขาไปไหมโอ้แก่ๆสิ่งกูแก่ๆแค่ยังเลยส่วนเชื่อเราเยอะๆว่าหมดเลยเปลี่ยนเส้นเนี่ยบ้านเนาะทำอยู่ในเรื่องมีอะไรบ้างเนาะ
ไอ้เช่นมาอายุตั้งมีพี่เด็กตัวจำรู้บ่เนาะตีแต่อายุตั้งมีเด็กตัวจังหวะเลยแค่แค่มีส่วนยังก็ไม่รู้ยามีอยู่เปล่าไหนมาเลยไม่มาเอาไปรู้มีมีเลยมาเดินเท้าก็เดินเท้าตีเดียมาจ้าวสาบานว่าสุดจังเวลาไปเลยสุดเลยเช่นอายุตั้งมีเดินเท้าเลยแบบนี้ลูกการีทัวร์ตัวสามลูกจ้าเราทำรู้บ่เนาะพี่จะพี่เข้าใจเลยเชี่ยบางทีพี่เดี๋ยวมีส่งจ้าเรามาเย็นเอาไม่ได้สุดสาวันนี้สุดไรเอ๋ที่แบบเบาส่งอ่ะบ่ตัวยิ่งใส่อะไร င်ရတဲ့ထူးထူးခြားခြားဒီအခက်အခဲရှိတဲ့ဆိုတော့ခြောက်ပြပေးပါချက်
ဟိုကျမတို့ကတော့နေဆက်မှာကျမတို့မကြုံရပါမယ်ပြည်တွင်းမှာရှိတဲ့အမျိုးသမီးသတင်းတောက်တွေကတော့အတော်ကိုကြုံရလိမ့်မယ်လို့ယူဆရပါတော့။ဘာဖြစ်လို့လဲဆိုတော့တို့ကအဖမ်းဆီးအနှိပ်စက်ခံပြီးတော့လုပ်နေရတဲ့သတင်းသမားတွေလည်းရှိတယ်ပေါ့နော်။သတင်းသမားဆိုရင်တော့ပို့ပြီးတော့ပြစ်မှတ်ထားပြီးတော့ဖမ်းဆီးနှိပ်စက်တာတွေရှိတယ်။အဲစစ်ဆေးမြင်ညာတွေရှိတယ်။အဲတယ်လီဖုန်းမြင်နာနဲ့ကင်မရာမြင်နာနဲ့ကိုစစ်ဆေးခံရတာတွေလည်းကြုံရတာတွေလည်းရှိတယ်ပေါ့နော်။အဲ့တော့ဟိုပြောပြချင်တာကတော့ကျမတို့ကတော့ကိုယ်တိုင်မကြုံရမယ်ပြည်တွင်းမှာရှိတဲ့အမျိုးသမီးတွေကတော့ကြုံရနိုင်လေကြုံတယ်ကြုံနေရတယ်တကယ်လည်းနှိမ့်ဆက်ညှမ်းခံနေရတာတွေလည်းရှိတယ်ပေါ့နော်အဲ့ဒီအတွက်ပေါ့နော်သူတို့တွေကိုကျမတို့အားပေးပါတယ်အဲသူတို့တွေနဲ့အတူကျမတို့ဟိုအတူတူရှိနေပါတယ်ဆိုတဲ့အကြောင်းကိုကျမကတော့ပြောချင်ပါတယ်ရှင
်အာမမမမြက်ကောဗာမြက်ဖြစ်ဆက်ပြောချင်သေးလဲရှင်ပ
ါဖန်ခံထားတဲ့သတင်းသမား50ကျော်မှာသမီးတွေကတော့10ယောက်မိဘလောက်ရှိနေသေးတယ်ဗျနော်ဆိုတော့ဒီတရင်လောက်တဲ့အမျိုးသမီးတင်ပြည့်နေသွားတော်ညာလည်းပဲအာဆက်ပြီးတော့ဗျနော်ဆွဆွမြဲမြဲလုပ်နေသူတွေလည်းရှိနေပါတယ်အဲ့တော့တို့တွေကတော့ကျမကအထူးသဖြင့်လုံခြုံရေးဗျနော်တက်နိုင်တမျ safety first ဗျနော်ကိုယ့်ရဲ့လုံခြုံရေးကိုယ့်ရဲ့တက်အနေအဲ့ဒါကြီးအဓိကဗျနော်တရင်လိုက်ဖို့ကလည်းဟောတရင်ပေးဖို့ကလည်းအရေးကြီးပါတယ်ဒါပေမဲ့လည်းပထမအရေးကြီးဆုံးကသူတို့ရဲ့လုံခြုံရေးပုံရင်းကြည့်ပါတယ်သူတို့မလုံခြုံဘူးသူတို့ရဲ့အသက်အနေနဲ့သူတို့ရဲ့လုံခြုံမှုမရှိဘူးဆိုရင်သူတို့ရဲ့တည်ငြိမ်ကိုစောင့်နေနားထောင်နေရတဲ့ပြည်သူလူကလည်းတည်ငြိမ်ရမှာမဟုတ်ဘူးเนาะအဲ့ပထမဦးစားပေးနေတဲ့သူတို့ရဲ့လုံခြုံရေးနဲ့အသက်အနေကိုရင်းဆုံးဦးစားပေးစီပါတယ်အဲ့လိုပဲကျွန်တော်တို့ပြပမှာရောက်နေပြီမဲ့လေအဲသူတို့ရဲ့တည်ရယူပိုင်ခွင့်နဲ့ပတ်သက်ပြီးတော့အမြဲတမ်းရည်တည်ပေးမယ်ဆိုတာမျိုးကျွန်တော်တို့ပြောလိုပါတယ်လူဒီနေရာနေ
ကဲပါဒါသတင်းသမားတွေအနေနဲ့ကတော့သတင်းတွေကစိုးသည်ပဲဖြစ်ဖြစ်ကောင်းသည်ပဲဖြစ်ဖြစ်ပေါ့နော်ဗမလိုက်တဲ့အမှန်ကန်တဲ့သတင်းတွေကိုထုတ်ပြန်ပေးနေတဲ့ယုံကြည်ရသတင်းထားတဲ့အတွက်ကတော့ဒီဖြစ်တဲ့ဖြစ်ပျက်အတိုင်းကိုတော့အချိန်နှိမ့်မှကိုကျွန်တော်တို့ကတင်ပြကြရတာဖြစ်တယ်အဲ့ဒီအခါမှာလည်းခက်ခဲမျိုးစုံကြုံရတယ်ဆိုတော့အခုအားလုံးဟိုဝိုင်းဝန်းဆွေးနွေးကြတယ်လို့ပဲပေါ့နော်ကြားခဲ့ရပြီးဖြစ်ပါတယ်ဆိုတော့ဒီ2023ခုနှစ်ဒီနှစ်တာအတွင်းမှာဆိုလို့ရှိရင်လည်းဟိုမြန်မာနိုင်ငံဟာဒီပြည်ပခနဲ့ဆက်ဆက်တဲ့အခြေအနေတွေကိုပဲဒီအများစုကြုံခဲ့ရတယ်လို့ပြောမယ်ပြောလို့ရတယ်နှစ်တစ်နှစ်ဆိုရင်လည်းမမပါဘူးဆိုတော့ကိုယ်လည်းဒီတစ်နှစ်တာကိုဒီလိုသတင်းစိုးတွေကြားထဲမှာဖြတ်တန်းခဲ့ရပြီဆိုတော့2024ခုနှစ်အတွက်ကောဘယ်လိုများမျှော်မှန်းချက်ရှိပါလဲအာမမမမမမမမမမအရင်ဆုံးပြောပြပေးပါလားရှင
်2024ဆိုဒီနှစ်ကတော့ကျွန်မအာတစုံတရာကောင်းမွန်သောအပြောင်းလဲများကိုစောင့်ကြည့်ပေးမယ်တစ်နှစ်အဲ့ဒီပြောင်းလဲတွေနဲ့ပတ်သက်တဲ့သတင်းတွေကိုလှုပ်ဆောင်မယ်နှစ်တစ်နှစ်အနေနဲ့မျှော်လင့်ကြပါတယ်အဲ့တော့အဲ့ဒီကာလတစ်ခုကိုကျွန်တော်တို့ပြည်သူဒီတော်များများလည်းမျှော်လင့်နေကြတဲ့အတွက်ဒီအပြောင်းလဲကောင်းများကိုသတင်းအနေနဲ့ရေးသားရတဲ့နှစ်တစ်နှစ်ဖြစ်ပါစေလို့ကျွန်တော်ကမျှော်လင့်ပါတယ
်ဟဲ့ပါအမမအေးမရော2024ခုနှစ်အတွက်ဘလို့သတင်းတွေပို့ပြီးတော့လှုပ်ချင်လဲ
ကျမတို့တိုင်းပြည်ရဲ့အပြောင်းလဲတွေဖြစ်တဲ့သတင်းတွေကိုပို့ပြီးတော့လှုပ်ချင်ပါတယ်အဲဒီအခုနှစ်ကာလတွေမှာဒီမြန်မာပြည်သားတွေကဒီအိမ်တွေလဲတောင်းတဲ့ချီပြီးတော့မိရှုခံရတာတွေလူတွေလဲအသက်ဖြတ်ခံရတာတွေအဲနောက်တစ်ခါဖမ်းဆီးခံရတာတွေအဲအဲ့လိုမျိုးတွေကိုကြုံနေရတဲ့အတွက်ပေါ့နော်ကျမတို့လာမယ့်နှစ်ပေါ့2024ထဲမှာကျမတို့တိုင်းပြည်မှာအကောင့်ဘက်ကိုပြောင်းလဲစီခြင်းပါတယ်ပြီးတော့ဒီလိုအနေထိုင်ုံတွေကိုလည်းမမြင်ကျင်တော့ပါဘူးပေါ့နော
်2024အတွက်မှုရဲ့ညွှန်မှန်းချက်ကိုလည်းပြောပြပေးပါအောင်ချက
်ဟုတ်ကဲ့မှုကတော့ကိုယ်တိုင်ပြည်ကိုပြန်ရသွားတယ်ဆိုတဲ့တဲ့
အဲ့ဒီနောက်ပြီးတော့အိမ်ထဲဝင်နေတဲ့လူတွေမိသားစုနဲ့ဝင်နေတဲ့လူတွေပေါ့နော်ဒါကိုယ့်ရဲ့ထားမိကိုပြန်ပြီးတော့အကုန်လုံးဟိုဖိုရီလိုချင်တဲ့ဒီလက်ထရီဒီစပေးစ်တန်ရတဲ့အဲ့ဒါတင်ပြပေါ့နော်အကောင့်ဘတ်ကိုလိုက်တင်ပြပေးလို့ပြင်ဆိုရတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
Makimju tweet and set big it above ya. Good on a town and set though, they ban and nipping ya sit down with Chiama. Sit down and think time in Manangama, type wearing name and yang jam a pinny be made. A coon a town and set thong coonet, they ban and nipping ya canao chi. China ayasia gown and loo. Japan anawa pumi, they ban and nipping ya tanaga. Doctor Mucho duga, don't the body. Baja male. Doc him mutaka mimia, then set her.
အကမိုးကျော်သူမင်္ဂလာပါမင်္ဂလာပါခင်ဗျာဒီ2023ခုနှစ်အတွက်ပေါ့နော်ဒီသိပ္ပံနဲ့နည်းပညာကဏ္ဍမှာမြန်မာနိုင်ငံမှာဘာတွေဖြစ်ဖြစ်ခဲ့ဆိုတာလေးနည်းနည်းဒီတစ်ပတ်တော့ပြောဖို့ပေါ့နော်ပြောရင်ခါမှာ2023မှာဆိုလို့ရှိရင်တနင်္ဂနွေလုံးမှာဟိုငြင်းချမ်းတဲ့နေရာဆိုတာတော်တော်ရှားနေပေါ့နော်အများကြီးစစ်တေးဖြစ်နေတော့ဒီလိုအခြေအနေမျိုးမှာပေါ့နော်ဒီသိပ္ပံနည်းပညာဆိုင်ရ
ပေါ့နော်ညင်းရှင်းရှင်းရှိနေတဲ့အခြေအနေမှာဘယ်လိုမျိုးသိပ္ပံနဲ့နီးပညာတွေတိုးတက်လာမလဲဆိုတဲ့အပိုင်းပေါ့နော်အဲ့ဒီအပိုင်းမှာဟုတ်ကဲ့ကျွန်တော်တို့ကတော့ဘယ်လိုခေါ်မလဲကျန်ခဲ့တဲ့အာနာသိန်းနဲ့ကျန်ခဲ့တဲ့နှစ်ကျော်သုံးနှစ်ခွဲကာလအတွင်းမှာဆိုရင်ကတော့ဒီနှစ်ကကျွန်တော်တော်တော်လေးကိုပြောင်းပြောင်းလဲတိုးတက်လာတယ်လို့ပဲကျွန်တော်တို့ကမြင်ပါတယ်ကျွန်တော်လည်း င်းနဲ့စတင်နိုင်တယ်။တခြားတက္ကသိုလ်တွေလည်းရှိပါတယ်။ဒါပေမဲ့ကျွန်တော်တို့ဒီပညာရေး CDM ဆရာဆရာမအများစုကတော့ဒီ MNOU မြန်မာနေဦးတက္ကသိုလ်ဆိုတဲ့နေရာမှာအကြီးကားထားဖြင့်ကျွန်တော်တို့ကျောင်းသားတွေပေါ့နော်ဒီလိုမှရှိတဲ့ကျောင်းသားတွေအတွက်ကိုပုံမှအတန်းတွေ regular အတန်းတွေစာနိုင်တယ်ပြီးတော့ဘွယ်အောင်နဲ့အချီကိုလုပ်ပေးနိုင်တဲ့ဟာလေးပေါ့နော်အဲ့ဒီဟာလေးတွေကိုကျွန်တော်တို့အဓိကပြောပြသွားခြင်းပါတယ
်ဆရာဒီပညာသင်ကြားရေးအဓိကပေါ့နော်ပညာသင်ကြားပြီးတော့မှဒီလူငယ်တွေသိပ္ပံနဲ့ဉာဏ်မှာဖွံ့ဖြိုးတိုးတက်အောင်ဆိုတော့လုပ်နိုင်အောင်ဆရာဘလို့ခန္ဓာတွေမှာပေါ့နော်ဟိုအဓိကထားပြီးတော့ဟိုတိုးတက်အောင်လုပ်ပေး
โอเคครับဒီတက္ကသိုလ်ပညာရေးကိုဟိုဘယ်လိုကောင်းလဲပြင်ဆင်တဲ့အပိုင်းကတော်တော်လေးချိန်ကြပါလေဘာလို့လဲဆိုတော့ပြီးကြတဲ့အချိန်မှာအကုန်လုံးကမလုံခြုံတဲ့အခြေအနေတွေဒီဖုန်းလိုင်းတွေဖြတ်တာတွေအင်တာနက်ဖြတ်တဲ့အခြေအနေရှိရယ်ပေါ့နော်အဲ့ဒီခက်ခဲတွေကြားတဲ့ကပဲအားလုံးကစဉ်းစားပြင်ဆင်အခြေအနေပြင်ဆင်လိုက်တာ2022ခုနှစ်အကုန်လုံးပိုင်းလောက်မှာစတင်လာနေတာဆိုတော့အခုတို့တက်ပြည့်သွားပြီပေါ့အဲ့ကာလအတွင်းမှာစလိုက်တဲ့ဥစ္စာဘယ်လိုကောင်းမလဲဒီကိုဗစ်စလိုက်တဲ့ချစ်လိုက်တဲ့အချိန်ကြောင်းနေပိတ်တဲ့အချိန်ကကလေးအားလုံးကနောက်ဆုံးဆမ်မွေဖြေတဲ့အချိန်မျိုးပေါ့နော်ဖြစ်နေတဲ့အတွက်ကြောင့်မလို့ဆမ်မွေဖြေတဲ့အချိန်မျိုးဖြစ်နေတဲ့အတွက်ကြောင့်မလို့အဲ့ဒီအတွင်းမှာတို့တက်ကိုအရန်ကိုနင့်လာသွားတဲ့၃နှစ်တာကာလကိုပြန်အစားထိုးနိုင်အောင်ဆိုပြီးတော့နောက်ဆုံးနှစ်ကျောင်းသားတွေကိုအရင်ဆုံးပထမဆုံးစတယ်ပေါ့နော်ကျောင်းနောက်ဆုံးနှစ်ကျောင်းသားပြီးတော့မှတစ်ခါ6လလောက်နေတဲ့အချိန်မှာ3လနဲ့6လကြားထဲမှာနောက်ထပ်အတန်းတွေကိုစပြီးပြေပြေချင်းတိုးပြီးဖွင့်တဲ့ကျောင်းသားတွေလည်းအများစုလက်ခံတယ်ဆိုတော့နောက်ဆုံးနှစ်ကနေပြီးခုတတိယနှစ်တတိယနှစ်ကနေပြီးခုဆိုရင်ဆယ်လောက်အောင်တဲ့ first year ဝင်နေရောနောက်မှဒီအခုလက်တော့ကလာအတွင်းမှာလက်ခံမှုတွေလုပ်နေတယ်ပြီးတော့မဟာဘွဲ့သင်တန်းတွေရဲ့နောက်ဆုံးအတန်းတွေကိုကျွန်တော်တို့ဒီ defensive ခိုင်တဲ့အဆင့်တွေလုပ်နေတယ်ပေါ့နော်ဒါပေမဲ့ online ဖြစ်လာတဲ့အတွက်ကြောင့်မလို့ကောင်းတာလေးတစ်ခုပြောချင်တဲ့ဥစ္စာပါလဲဆိုတော့ပြည်ပကကျွမ်းကျင်တဲ့ဆရာဆရာကြီးတွေမြန်မာလူမျိုးဆရာဆရာဝန်ကြီးတွေအပြင်ကိုပြည်ပကနိုင်ငံခြားကပမောခနိုင်ငံခြားသားပမောခကြီးတွေကပါဝင်လာပြီးတော့မှကြီးကြပ်နိုင်တဲ့အဆင့်မျိုးပြီးတော့သူတို့ကနေမှတေချာအချမ်းညာပေးနိုင်တဲ့အဆင့်ဆောင်းပွဲမှာထိုင်ပေးနိုင်တဲ့အဆင့်သူတို့နဲ့ချိန်ဆက်မိပြီးဒီကလေးတွေကပြပမှာပညာတော်သင်သွားနိုင်တဲ့အဆင့်ကြီးပေါ့နော်အဲ့ဒီအဆင့်တွေအများကြီးဖြစ်လာတဲ့အပိုင်းလေးတွေပြောပြချင်ပါတယ
်ဆရာဒီပညာရေးနဲ့ဒီတိုးတက်အောင်လုပ်ပြီးတော့ခါမှာဘာတွေများရည်ရွယ်ထားပါလဲတခုပေါ့နော်သိပ္ပံနဲ့နည်းပညာခန္ဓာတိုးတက်ဖို့ဆိုဘာတွေလုပ်နေကြပါလဲရှိ
ဟုတ်ကဲ့ခင်ဗျဒီမေးခွန်းကအရန်ကိုရေးကြည့်တဲ့အပိုင်းမှာခင်ဗျဘာဖြစ်လို့လဲဆိုတော့ကျွန်တော်ကြံခဲ့တဲ့2 50 60အတွင်းမှာ ီပညာရေးစနစ်ကြီးဒီကုလုံးမှာအရန်ကိုဆုပ်ယူကြဆင်းလာခဲ့တဲ့အပိုင်းရှိတယ်ပေါ့နော်ဆိုတော့အဲ့ဒီအပိုင်းတွေကိုဘာတွေပြင်ရမလဲဆိုတဲ့ဟာကိုဆရာ CDM ဆရာဆရာမတွေ online ကနေကြံခဲ့တဲ့နှစ်တွင်းမှာအချင်းချင်းဆွေးနွေးကြတယ်အားလုံးတတန်နဲ့တညီရဲပေါ့နော်ညီညွတ်သဘောတူကြတဲ့ချက်ကကျွန်တော်တို့သင်ကြားရေးမှာဘယ်လိုခေါ်မလဲ curriculum ကိုပြင်ရမယ် curriculum မပြင်ဘူးဆိုရင်ဘာလို့ဆိုတော့အရန်ကိုထင်းနောက်ကျပြီးကြံခဲ့တယ်ဘဟုကနေအရန်ကိုချုပ်ကင်လုံးအားကြီးတယ်ဒေတာဆိုင်ရာတိုးတက်မှုတွေဖွံ့ဖြိုးမှုတွေလည်းမကိုက်ညီဘူးကလေးတွေရဲ့စိတ်ဝင်စားမှုအလုပ်ရရှိမှုနဲ့လည်းမကိုက်ညီဘူးဆိုတဲ့အပိုင်းရှိအဲ့ curriculum ကိုကျွန်တော်တို့ဖြစ်နေအမီပြင်ရမယ်ဆိုတဲ့ဟာမျိုးပေါ့နော်ကျွန်တော်ဒီနောက်က slide တွေမှာလည်းကျွန်တော်ပြထားပါတယ်ဆိုတော့အဲ့ဘိုင်းကိုအများစုကသဘောတူကြတယ်တူကြတဲ့အတိုင်းကျဘယ်လိုလုပ်ရမလဲဆိုတဲ့အပိုင်းကိုပြောကြတဲ့ဟာမျိုးတွေကအထူးသဖြင့်လက်တွေ့ဘိုင်းဆိုင်နဲ့ကျွန်တော် geo science ကိုကျွန်တော်တို့အဓိကထားပြီးပြောမယ်ဆိုရင်လက်တွေ့ဘိုင်းဆိုင်ရာတွေကိုအများကြီးလုပ်ပြရမယ့်ဌာနတွေမှာဆိုရင်ចောင်းသားကိုဘယ်လိုခေါ်မလဲဘွေးလက်မှတ်ကိုရိုက်ထုတ်ပြီးတော့အောင်ပေးတယ်ဆိုတဲ့ပုံစံမျိုးမဟုတ်ဘူးဝင်ခွင့်လက်ခံတဲ့အချိန်မှာတည်းကဒီကလေးတွေကဝိဇာမှာတော်ရဲ့ကလေးတွေလားသိပ္ပံပညာမှာသူ့ရင်တဲ့ကလေးတွေသူ့ရင်တင်ချာဓာတုယူပါပေါ့နော်အဲ့လိုဟာမျိုးသူ့ရင်တဲ့ကလေးတွေဆိုစီစစ်လက်ခံဖို့လိုအပ်မယ်ပြီးတော့သူတို့ရဲ့အနာဂတ်ရည်မှန်းချက်ကဘာတွေလဲသူတို့ကဘာလုပ်ချင်တာလဲဆိုတဲ့မျိုးတွေပြီးတော့တက်နေတဲ့အချိန်ပြောမှလည်းသူတို့ကတကယ်လက်တွေ့လုပ်ငန်းကွင်နဲ့စအဆက်တဲ့လုပ်ငန်းလက်တွေ့ရေးကြည့်မှုတွေပေးနိုင်ဖို့ဆိုတာရဲ့ပြီးတော့ practical မှာကျွန်တော်အထူးသဖြင့်ပေါ့နော် practical practical တွေမှာလက်တွေ့လုပ်တဲ့နေရာတွေမှာဒီစီကရီယာမစုံနေတဲ့ကိစ္စလူများလို့မစုံတော့မကင်လိုက်ရဘူးဆိုတဲ့ဟာမျိုးမြင်ဝဲမြင်လိုက်ရတယ်မသိလိုက်ရဘူးဆိုတဲ့ဟာမျိုးနဲ့အလုတ်ခွင်နဲ့ရောက်သွားတယ်ဆိုတဲ့ဟာမျိုးမဖြစ်ရတာဘာမှအဲ့လိုဟာမျိုးပြင်ဆင်ဖို့အတွက်ကိုကျွန်တော်တို့အများကြီးအလုတ်လုပ်ခဲ့ထားပါတယ်ဆိုတော့အဲ့အရာတွေကိုလည်းအချိန်ကာလတစ်ခုမှာတော့ပေါ့နော်မကြခင်ကာလမှာကျွန်တော်အသေးစိတ်လေးပြောပြနိုင်မယ်လို့ထင်ပါတယ်အဲ့ဘိုင်းဒီမှာကြီးပါနဲ့ချိတ်ဆက်ပြီးတော့ကျွန်တော်ပြင်ဆင်တဲ့ဘိုင်းတွေအများကြီးရှိပါတယ်အဲ့အရာတွေကတော့ပြောရရင်ဒီတန်နဲ့260အတွင်းမှာမလုပ်နိုင်ခဲ့တဲ့အလုတ်တွေကိုကျွန်တော်အများကြီးလုပ်ခဲ့လို့ပြောချင်ပါတယ်ခင်ဗျာ
ဆိုတော့မြန်မာနိုင်ငံအတွင်းမှာသူတေသနာလောက်တာနဲ့ပတ်သက်ပြီးတော့ပြောပြသေးပ
ါဟုတ်ကဲ့ခင်ဗျာသူတေသနာအပိုင်းကိုပြောရရင်ပေါ့နော်ခုနပြောသလိုမငိမ့်ချမ်းတဲ့အခြေအနေမျိုးတွေရှိတာရယ်မလုံခြုံတဲ့အခြေအနေမျိုးတွေရှိရတဲ့ကြောင့်မလို့ဒီ CDM ဆရာဆရာမတွေဝန်ထမ်းတွေသူတေသီတွေဘယ်လိုလုပ်ရမလဲဆိုတဲ့အပိုင်းရှိတော့ကျွန်တော်တို့အဓိက GIS အယုံဆိုင်ခဲ့တာပါလဲဆိုတော့ desktop ပေါ့နော်ငကိုသူတို့မှာရှိနေပြီးသားအချက်လက်တွေကို internet ပေါ်ကနည်းပညာအသစ်တွေနဲ့ပေါင်းမယ်ပြီးတော့ဒီပတ်မှာရှိတဲ့ join in တွေရဲ့အကူအညီအကြံဉာဏ်တွေကိုယူပြီးတော့မှ desktop study ဆိုတဲ့ဥစ္စာမျိုးကိုလုပ်တဲ့ project ကိုအဓိကထားပြီးလုပ်ဖြစ်ပါတယ်အဲဆိုတော့ဘာတွေများလုပ်ဖြစ်လဲဆိုတော့အထူးသဖြင့်ဒီဘူမိဗေဒတိုင်းထွာရေးတွေနဲ့ပတ်သက်တဲ့အသေးစိတ်အချက်လက်တွေကိုပြန်ပြီးတော့လေ့လာပြီးတော့မှပို့ပြီးတော့အဆင့်မြင့်အောင်ပို့ပြီးအသေးစိတ်အောင်ထပ်ပြီးတော့လုပ်တဲ့အပိုင်းတွေရှိသလိုမျိုးကျွန်တော်တို့တလောကလည်းကျွန်တော်တို့ဒီစီစဉ်တွေမှာပြောပြထားလို့လေးစွိုင်းရင်တို့အနာကစွိုင်းရင်ပေါ့နော်ဒီတဘောပြန်ပြည့်မြဲစွိုင်းရင်ဒီရရှိဖို့အတွက်ကိုကျွန်တော်တို့အရန်ကိုအသေးစိတ်တက်စတဒီတွေတော်တော်များများလုပ်နိုင်ခဲ့ပါတယ်ခင
်ဗျ။ဆရာဒီကုလသမဂ္ဂနဲ့ပေါ့နော်နိုင်ငံတကာနဲ့ပူးပေါင်းပြီးတော့လုပ်တဲ့အဖွဲ့တွေကလည်းမြန်မာနိုင်ငံအတွက်ကိုစိတ်ဝင်စားပြီးတော့အခုကြီးအများကြီးပေးနေတယ်။အဲ့ပေးနေတဲ့အထက်မှာလည်းဟိုဒေါက်တာမိုးကျော်သူတို့အခုလည်းပါဝင်ပြီးတော့လုပ်နေဆိုတော့အဲ့ဒါနဲ့ပတ်သက်ပြီးတော့ဒီ2023ခုနှစ်မှာဘာတွေလုပ်ဖြစ်လဲပြောပြပေး
။ဟုတ်ကဲ့ခင်ဗျာကျွန်တော်တို့နဲ့ထဲထဲဝင်ပတ်သက်တဲ့အပိုင်းကိုတော့အယုံဆိုင်ပြီးပြောပြနိုင်မှာပေါ့နော်။ကျန်တဲ့အပိုင်းတွေကတော့ကျွန်တော်တို့တိုင်းနေတာ။အထူးသဖြင့်ကျွန်တော်တို့ဒီကုန်းပေါ်မှာကျူးဖော်တဲ့ပြီးတော့မှသိပ္ပံနည်းပညာအရာကျူးဖော်ပြီးတော့မှရှာဖွေတဲ့အပိုင်းကိုတလောကလည်းကျွန်တော်တို့အသံထွက်ခဲ့ပြောသလိုပေါ့နော် ICDB ဆိုတော့ project ကြီးကနေပြီးတော့မြန်မာနိုင်ငံနဲ့ပတ်သက်တဲ့ project တွေအတွက်ကိုပြင်ဆင်တာအထူးသဖြင့်ဂျပန်နိုင်ငံကနေပြီးတော့ဆက်ရဲထောက်ခံပြီးတော့လုပ်ပေးတဲ့အစီအစဉ်တွေပေါ့နော်အဲ့ဒီပါဆိုရင်ကျွန်တော်တို့ blockchain အသေးစိတ်ကြီးလုပ်ထားလဲဆိုရင်အင်းလေးတန်ကြီးရဲ့ပုံသဘောပေါင်းညီညီညံမှုရဲ့အဲ့မှာရှိတဲ့ကြောက်ကြမ်းပြည့်ရည်ကြီးနဲ့ပတ်သက်ပြီးတော့သဘောဘေးရနဲ့ရှိတဲ့ဘိုင်းတွေကိုအသေးစိတ်လေ့လာကြမယ်ဆိုတဲ့ဘိုင်းတွေပြီးတော့ပညာပေးတဲ့ museum ဖွင့်တဲ့ဘိုင်းတွေအထိဆိုရင်ကျွန်တော်အသေးစိတ်အစီအစဉ်အကုန်လုံးပြီးနေပြီငြိမ်းချမ်းဖို့ပဲလိုတယ်ပြီးတော့မှကျွန်တော်တို့ဒီလိုကိစ္စမျိုးဆောင်ရွက်နိုင်ဖို့ပေါ့နော်ဆောင်ရွက်နိုင်ဖို့ဒီလိုအဆောရရှိဖို့လိုတယ်ဆိုတဲ့ဟာမျိုးပေါ့နော်အဲ့လိုဟာမျိုးကတခုနောက်တစ်ခုအခုလက်တော်အတွင်းမှာထပ်ပေါ်လာတဲ့တခုကဒီနိုင်ငံတကာပင်တဲ့သမုဒ္ဒရာကြီးနဲ့ပတ်သက်ပြီးတော့အကြီးဆုံး program ကြီးတစ်ခုရှိပါတယ် IEOGB လို့ခေါ်ပါတယ်အဲ့ဒီ program ကြီးကလည်းမြန်မာနိုင်ငံကအဖွဲ့ဝင်လည်းမဟုတ်ငွေကြေးထည့်နိုင်တဲ့မဟုတ်တဲ့အခြေအနေမှာတော့မှသူ့ရဲ့ program ကြီးရဲ့ကြော်ညာပေါ့နော်ဟိုဗီဒီယိုအစီအစဉ်မှာမြန်မာနိုင်ငံရဲ့အတန်ကိုထည့်ပေးပါဆိုပြီး request လုပ်လိုက်တာမြန်မာနိုင်ငံကိုအထူးသဖြင့်ဂျပန်နိုင်ငံနဲ့တက်ချင်းပြီးတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးအကူအညီပေးခြင်းနဲ့ဆိုရဲလာလာပါဒါအပြင်ကိုတရုတ်နိုင်ငံပြီးတော့ဂျာမနီအမေရိကန်ပြောင်စုနဲ့တိုက်ရိုက်ဒီရခိုင်ကမ်းရိုးတန်းတခြားမြန်မာကမ်းလွန်ဒီမှာတိုင်းထွာဖို့အတွက်အစီအစဉ်တွေကလည်းငိုတွေကကြံခဲ့တဲ့၄နှစ်၅နှစ်တည်းဆက်ခဲ့တဲ့ဥစ္စာတွေ pending နဲ့အားလုံးစောင့်နေကြပါတယ်ဒီကြံတဲ့အခြေအနေအတွက်နော်ဟု
တ်ကဲ့ပါဆိုတော့ဗမာနိုင်ငံဆိုလို့ရှိရင်ဒီအဘာဝဘေးအန္တရာယ်ထဲမှာငရင်တန်ကိုအဓိကစိုးရိမ်ရတဲ့နိုင်ငံတစ်ခုပါ။ငရင်မြေအများဆုံးဖြစ်တဲ့နိုင်ငံလည်းဖြစ်ပါလေ။ ဆိုတော့ဒါနဲ့ပတ်သက်ပြီးတော့ဘာတွေလောက်ထားပါလဲဒီ2023ခုနှစ်ထဲမှာ
ဟုတ်ကဲ့2023ခုနှစ်ထဲမှာငလျင်ဆိုတဲ့ငလျင်သုတေသနကတော့ဘောနောတည်တဲ့အတိုင်းပဲဒီကုန်းတကယ်မြေကြီးပြည့်ွေတွေနဲ့ဒီငလျင်ကျော်ရှိတဲ့နေရာတွေလက်လှုပ်တာများတဲ့နေရာတွေမှာကျွန်တော်တိုင်းခါဖို့ပါအဓိကပေါ့နော်ဒါပေမဲ့ထူးထူးဆန်းဆန်းပေါ့နော်အခုမေကွန်းနဲ့ပတ်သက်ပြီးတိုက်တိုက်ဆိုင်ဆိုင်ကျွန်တော်ဒီဇင်ဘာလဆိုရင်အမေရိကန်ပြည်ထောင်စုမှာ American Geophysical Union ဆိုပြီးတော့ဒီအသင်းသား65,000ကျော်ရှိတယ်။ပညာရှင်65,000ရှိတယ်။အသင်းကြီးကနေပြီးတော့နှစ်ပတ်လည်စီဝေးလုပ်တယ်ပေါ့နော်။အဲဒီစီဝေးကြီးကတန်ခဲ့တဲ့အပကပဲ San Francisco မှာလုပ်သွားပါပြီ။အဲဒီစီဝေးကြီးမှာဒီမြန်မာနိုင်ငံနဲ့ပတ်သက်တဲ့သုတေသနခေါင်းစဉ်ကအခု20နီးပါးလောက်ပါပါတယ်။အဲဒီထဲမှာအဓိကပါတာကငလျင်နဲ့သဘောဝဘေးအန္တရာယ်ပါပဲ။သဘောဝဘေးအန္တရာယ်မှာပေါ့နော်။ငလျင်ကပတ်သက်တာကဝက်3ခုလောက်မှာဒီတရုတ်နိုင်ငံ၊အိန္ဒိယနိုင်ငံနဲ့ American ပြည်ထောင်စုကနေပြီးမြန်မာနိုင်ငံအနှံ့မှာဒီအနာမသိငင်ပေါ့နော်ဒီငလျင်ကိုတိုင်းခါတဲ့ကိရိယာတွေဆန်ဆာတဲ့အများကြီးခြာတာတဲ့ဥစ္စာပေါ့နော်ညာ200နီးပါးလောက်ရှိပါဆိုအဲ့ကဒေတာအချက်လက်တွေကိုကျွန်တော်တို့မိတ်ဆွေပူတွဲလုပ်နေတဲ့အဖွဲ့တွေကပဲဒေတာအချက်လက်အားလုံးကိုပေါင်းလိုက်တယ်ပြီးတော့တရုတ်ပြည်အမေရိကန်တွေလို့မခွဲရဲအားလုံးကိုပေါင်းလိုက်ပြီးတော့မှတေချာစနစ်ပြကြနဲ့ကဘောနယ်ဘက်မှာရှိတဲ့ပြည်တွေကိုတေချာသေးသေးကုလနာလုပ်တဲ့စာတန်းပေါ့နော်စာတန်းထွက်လာတဲ့အပြင်ကိုတဲ့အဲ့ဒီအတွက်ကိုကိုစာနဲ့ပြထားတဲ့ဥစ္စာတွေရှိပါတယ်အလျင်မဟုတ်ဘဲနဲ့ကိုပဲနောက်သဘောပေးရတယ်ပေါ့နော်အားလုံးသိကြတယ်မြန်မာနိုင်ငံမှာမြေကြီးတွေအများကြီးရှိတဲ့တောင်ရေကြီးတယ်မြေပြိုတယ်ဆိုတဲ့ကိစ္စရှိတယ်ဆိုတော့အဲ့ဒီပိုင်းနဲ့ပတ်သက်လို့လေအေရာဝတီမြေကြီးတွေနဲ့တခြားမြေကြီးတွေကနေပြီးစီစဉ်မှုကနေပြီးတော့သဘောပေးရတဲ့ရှိတဲ့ဟာကိုလေ့လာတဲ့အပြင်ကိုအဲ့ဒီကနေပြီးတော့စွမ်းအင်ကိုစနစ်တကျအသုံးပြုရင်ဟိုပတ်ဝန်းကျင်လည်းမပြည့်စည်ဘူးနိုင်ငံလည်းအတွက်လည်းအကျိုးအများကြီးရှိမယ်ဆိုတဲ့အပိုင်းကိုတေချာစနစ်တကျဟို analyze လုပ်ထားတဲ့သုတေသနတစ်ခုလည်းပေါ်ထွက်လာပါတယ်အခုကျွန်တော်အဲ့ဟာနဲ့ပတ်သက်တဲ့အသေးစိတ်အချက်လက်တွေကိုတိုက်ရိုက်ဆက်သွယ်ထားလို့မရှိပါဘူးခင်ဗျာဆိုတော့အဲ့ဒီပိုင်းတွေကတော်တော်များများပြပားနေဆိုတဲ့အတွက်ကြောင့်မလို့ဒီဂျိုရုသို့မဟုတ်ဒီနိုင်ငံတကာကနေရနိုင်တဲ့ data အချက်လက်ကပဲလုံနိုင်တယ်ပေါ့နော်ကုန်းမော်ဆင်းပြီးတော့ confirm လုပ်တဲ့အဆင့်ကိုတော့မလုံနိုင်ဒါတွေကလည်းကျွန်တော်တို့ငြင်းရတဲ့အချိန်မှာချက်ချင်းဆက်လုံနိုင်မှာ
ဟုတ်ကဲ့ဆိုတော့အခုလိုမျိုးပေါ့နော်မြန်မာနိုင်ငံကတိတ်ပန်နဲ့မြန်မာနိုင်ငံရဲ့တိတ်ပန်နဲ့နည်းပညာကဏ္ဍမှာတိုးတက်အောင်လို့ဟိုကုနေနေတဲ့နိုင်ငံတွေပေါ့နော်အဲ့နိုင်ငံတွေဘာဘယ်ဟာတွေလဲနည်းနည်းပြောပြပေးပ
ါအဓိကကတော့အမေရိကန်ပြည်အောင်စုပါခင်ဗျအမေရိကန်ပြည်အောင်စုပြီးရင်ပြောရရင်တော့ဥရောပကနိုင်ငံတွေပေါ့နော် EU ရဲ့နိုင်ငံအများစုကတနိုင်ငံချင်းအရေးအတွက်ကပုံငွေအရေးအတွက်ပမာဏအမေရိကန်ပြည်အောင်စုလောက်မများပေမဲ့သူက EU ဆိုတဲ့အဖွဲ့အစည်းတစ်ခုလုံးနေနဲ့ပေါင်းလိုက်တဲ့စုစုပေါင်းကြရရန်ကုန်များပါတယ်သူတို့ကအစင်ဆက်လက်ကျွန်တော်တို့မြန်မာနိုင်ငံကဏ္ဍအစုံပေါ့အသိပ္ပံနည်းပညာတွေမဟုတ်ဘူးမှအထောက်အပံ့ပေးနေတာပေါ့ပြောရရင်တော့အခုကျွန်တော်တို့ MNOU ဆိုတဲ့တိတ်ဒီ online tech တို့ဆိုတဲ့အပိုင်းမှာလည်းအဲ့လိုဟာမျိုးကိုထောက်ပံ့ပေးဖို့အတွက်ကိုအစီအစဉ်လေးစတင်တော့မယ်လို့ကြားထားပါတယ်ခင်ဗျသူတို့ဘက်ကနေပြောနေနောက်ဂျပန်နိုင်ငံဆိုတာကတော့ပြောကြမှာလို့ဂျပန်နဲ့ကိုရီးယားအမြဲတိတ်ကြီးကိစ္စလာရန်ကုန်အားကိုရတဲ့အခြေအနေမှာရှိပါတယ်
ဆိုတော့ဒီသိပ္ပံနဲ့နည်းပညာခန္ဓာအတွက်ပေါ့နော်ဒီ2023ခုနှစ်အတွက်ခြုံပြီးပြောရလို့ရှင်အားရစရာကောင်းတယ်လို့မြင်ပါသလားဒေါက်တာမူချက
်ဟုတ်ကဲ့ခင်ဗျခုနကပြောရတဲ့အထက်မှာတစ်ချက်ကြံသွားတာလည်းရှိပါအဲ့ဒါအားရတဲ့အချက်မို့လို့အခုထပ်ပြီးတော့ပြောတာပါခင်ဗျကျွန်တော်တို့လူငယ်လေးတွေပေါ့နော်ဒီခုနကဒီအကြောင်းမပြီးသွားတဲ့ကလေးလေးတွေမာစာတကယ်ကြီးရဆိုတဲ့ကလေးလေးတွေကိုကျွန်တော်တို့တွေကစိတ်ပူနေကြတယ်ပေါ့နော်ဆိုတော့အကြောင်းတွေတုံ့ပြန်တော့နင်နာသွားတယ်ကျေဘလို့ဆက်လို့အောင်လည်းမသိဘူးဆိုတဲ့ဟာမျိုးဖြစ်နေချင်းတို့ကဆိုလို့ထိုးဖောက်ပြီးတော့ပြပကတက်ကူတွေပေါ့နော်ပြပတက်ကူဆိုတာမြန်မာနိုင်ငံတက်ကူတွေအဆင်အများကြီးတားတယ်အထူးသဖြင့်အာဆီယံထဲမှာဆိုတော့တော်တော်ကိုထိတ်ထိတ်ကြဲတက်ကူကြီးတို့တို့ကတို့လှမ်းပြီးရှောက်ပြဲဆရာတွေနဲ့စကားပြောတယ် online နဲ့ interview လုပ်ကြပြီးတော့တို့ကအတန်းအောက်ပြန်ဆင်းစရာမလိုဘဲနဲ့ကိုတို့ကတစ်ခါတည်းသွားပြီးတော့ပြန်တက်လို့ရတဲ့အခြေအနေမျိုးနဲ့အခုတက်နေကြတဲ့ကလေးတော်တော်များများရှိပါတယ်အဲ့ဒီဘိုင်းကတော့ပြောရရင်ပေါ့နော်ပညာရေးစနစ်ကြီးကဆုပ်ယုပ်အော်လာတဲ့အချိန်ဒီမှာတော့မှတော်တဲ့ကလေးလေးတွေကသူတို့ဆွမ်းအစအစနဲ့သူတို့ကြိုးစားပြီးတော့အောင်မြင်နေကြရဲဆိုတဲ့ဟာရှိပါတယ်။နောက်ခုနမေကွန်ပြန်ကောက်လာ2023ဟာ2021အနာသိန်းကစားနှစ်တစ်နှစ်ပြီးတော့2022အနာသိန်းပြီးတစ်နှစ်ကျော်အကြာကာလရည်နဲ့ရှင်းရရင်အဲ့ကာလတွေမှာကျွန်တော်တို့တွေရုန်းကန်ခဲ့ရတဲ့ရေဆိုင်ခဲ့ရတဲ့အခက်အခဲတွေအလုံးကျော်လွှားနိုင်ခဲ့တဲ့ကာလလို့ပဲကျွန်တော်ပြောချင်ပါတယ်2023ခုနှစ်ကအဲ့ဒါကြောင့်မို့လို့လည်းဒီ MNOE လို့တက်ကတော့မှကျောင်းသားတွေကလည်းအဆင်ပြေတဲ့ပညာတွေပွဲပြီးအောင်တက်နိုင်တဲ့အခြေအနေမျိုးတွေဖြစ်လာပါတယ်ပြီးတော့သူတို့ကအဲ့ဒီကနေပြီးတော့ကျော်တက်ပြီးဒီပါကတက်ကတော့တွေမှအခုတိုင်းပြည်ကမငြင်းညာတဲ့အချိန်မှာဒီပါတက်ကတော့သွားပြီးတော့အဆင်ပြေဒီပညာတွေယူပြီးတော့တစ်ချိန်မှာမြန်မာနိုင်ငံကြီးငြင်းညာတဲ့ခေါ်ပြန်ပြီးအကျိုးပြုရတဲ့သူတို့ပြင်ဆင်နေကြတဲ့အခြေအနေကိုရောက်လာပါတယ်ပြီးတော့ကျွန်တော်တို့တွေဒီတကယ်တော့ဆရာဆရာမတွေ CDM ဝန်ထမ်းအရာရှိတွေအားလုံးပေါင်းကြပြီးရအောင် အနာဂတ်ကာလအတွက်ကိုပြင်ဆင်တဲ့အပိုင်းဒီမှာလည်းကျွန်တော်ရေရှည်စီမံကိန်းတွေဆိုရင်အသေးစိတ်တွေကိုကျွန်တော်ရေးဆွဲနိုင်တဲ့အခြေအနေဝင်းဌာနဆိုတဲ့စီချထားမှုတွေမရှိတော့ဘဲနဲ့ဝင်းဌာနအားလုံးကလည်းပညာရှင်တွေအားလုံးပေါင်းပြီးတော့ကိစ္စအကြောင်းအရာတစ်ခုစီတစ်ခုစီကဏ္ဍတစ်ခုစီတစ်ခုစီတို့ကိုအသေးစိတ်ပြင်ဆင်တဲ့အပိုင်းတွေကိုလုပ်နိုင်တာအားလုံးကဒီကြံခဲ့တဲ့၃နှစ်ကာလမှာကျွန်တော်တို့ရင်းနှီးလာခဲ့တဲ့အရင်နှီးတွေကိုပြောချင်ပါတယ်
ကျေးဇူးများတင်ပါတယ်ဒေါက်တာမိုးကျော်ဆရ
ာ။ဟုတ်ကဲ့ပါ
။ဒေါက်တာမိုးကျော်သူရဲ့ပြောကြားခြင်းနဲ့လေဒီသတင်းပတ်အတွက်အိပ်ပန်နေနေတဲ့ကဏ္ဍကိုဒီမှာပဲညံလာလိုက်ပါရစေ။နောက်တစ်ပတ်မှပြန်တင်ဆောင်ရအောင်နော
်။ဒေါက်ကမျိုးသက်တင်ဆက်ခဲ့တာပါဗျာ။ VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဘာအကြံပေးစာတွေပေးဖို့လိုရဲဆိုရင် VOA email လိပ်စာက bamis@voanews.com ကိုရေးသားပေးဖို့နိုင်ပါတယ်။ဒါမှမဟုတ်လဲ VOA ရဲ့ Facebook Messenger ကနေစာရေးသားပေးဖို့နိုင်ပါတယ်ဗျာ။အခုတော့တုတ္တဆုံးလေ American တခွင်အစီအစဉ်လှည့်ကြပါပြီ။မတန်ဆွမ်းမျက်စိ Champion တဲ့အကြောင်းကိုကိုအောင်ကတက်ဆက်ပေးထားတာဖြစ်ပါတယ်ဗျာ။
မိုင်မာလို့မတမဆွမ်းနေပါလေနည်းနည်းဟိုပြောပြမယ်လက်နေတယ်လို့ပါလို့အဲ့လိုစိတ်တက်လေးတွေရှိတယ်ဗျာဟိုပြိုင်ပွဲဝင်လို့ရှိရင်ကျွန်တော်ကဟိုအတော်ဆုံးဖြစ်ပြီးအရှိဆုံးကမထွက်ရတာတို့နောက်လူကြီးတွေဝင်ကြီးတွေလာပြီဆိုလို့ရှိရင်တို့ကကျွန်တော်ဟိုအဆွမ်းမပြခံဘူးဘာလို့လဲဆိုတော့မင်္ဂလာမရှိဘူးဗျာမတမဆွမ်းတဲ့လူတယောက်ကအနောက်တစ်ခုကဝင်ကြီးတွေကမင်းတို့ရှိမှတန်ဆောင်းတဲ့ကောင်မရှိတော့ဘူးလားကွာအဲ့လိုမျိုးပြောတာစကားတွေကအဲ့ခစ်ကပေါ့ဗျာနည်းနည်းလေးဆိုတော့အဲ့ဒီအရလေးတော့ကြော်ဖြတ်လာတာလေးရှိရတချို့ဆိုရင်ကျွန်တော်ဆိုရင်ဟိုအဲ့ဟာဘ ෝජ ုတ်ခင်ရခက်ကပေါ့ဘ ෝජ ုတ်ခင်ရခက်ကဦးတန်းရွှေခက်ကပေါ့နော်အဲ့လိုမျိုးနောက်ကျွန်တော်နိုင်မဲ့ဟာတွေကိုအမှတ်နဲ့နိုင်နိုင်ကြီးကိုတိတိကြီးနဲ့ကျွန်တော်ဒုတိယလုပ်ဖြစ်တာလည်းရှိတယ်နောက်တစ်မျိုးကကြတော့တို့ကကာကွယ်ရေးဆိုတော့ဒီကာကွယ်ရေးကနိုင်အောင်နိုင်ရမယ်ဘာလို့ဆိုတော့ကာကွယ်ရေးကဒီအမျိုးသားအစားပေါ်တော့မှာရွှေတစိမ့်အများဆုံးရရမယ်ဆိုတော့ညီမန်းချက်ရှိတော့ကျွန်တော်တို့ကခက်ရှင်းပြောမယ်ဘလောက်ပဲတော်တော်ပထမကာကွယ်ရေးကိုပေးရတာဒီမှာအဲ့တော့ကိုကဒုတိယနဲ့ဟိုဘယ်လိုပြောမလဲအိမ်မှာငိုပြီးပြန်လာရတာကြီးအများကြီးရှိတယ်ခံစားချက်လေးတွေပေါ့ဗျာဒါပေမဲ့ဒီနိုင်ငံမှာကျတော့အဲ့ဒါမရှိဘူးဗျာတည်ရမှာကျွန်တော်တို့ဘက်မတန်လို့လေတို့အနိုင်မပေးဘူးသူကကျွန်တော်ဘလောက်စူးစမ်းကျွန်တော်မတော်ရင်တို့အနိုင်မပေးဘူးအတိမဲ့လည်းမပြောဘူးကျွန်တော်တော်လို့ရှိရင်လေတို့ကကျွန်တော်တို့ဘက်မတန်လို့ဆိုပြီးတော့မင်းနဲ့မတန်ဘူးဆိုတဲ့စကားဒီနိုင်ငံမှာမပြောဘူးကျွန်တော်ရဲ့ခန္ဓာကိုယ် straight ဖြစ်အောင်ကျွန်တော်ရှင်းတယ်မြင်းကလည်းကျွန်တော်ရဲ့ balance ကိုနားလည်အောင်လုပ်တယ်။နောက်မြင်းကိုကျွန်တော်လက်နဲ့မကင်မဲနဲ့ကျွန်တော်ရဲ့ body weight နဲ့မြင်းကလှည့်နေတာအခုကြည့်လိုက်အခုညာဘက်ကိုလှည့်မယ်။ဒီဟာနဲ့ကစားတာကျတော့သူက Spain ပေါ့ဒီဒုတ်နဲ့ဒါ13မိန်ရှိတယ်။ဒါကကျတော့ Garrocha လို့ခေါ်တယ် Garrocha ဆိုတာ Spanish ကစပိန်နိုင်ငံလူတွေကဟိုနွားရိုင်းတွေကိုသူကမြင်းနဲ့စီးပြီးတော့အဲ့လိုဒီဟာနဲ့ထိုးပြီးတော့သူက fight လုပ်တာ fight လုပ်တော့ Garrocha အဲ့ဒါ became အဲ့ဒါအနုပညာဖြစ်သွားတာပါဗျာအဲ့လိုလှလှလေးကတာတို့အဲ့ဒုံနဲ့ကတာတို့ပါလို့အဲ့ဒါ Garrocha လို့ခေါ်တယ်ဟိုကျွန်တော်တန်းကုန်တာတော့ jumping လို့ခေါ်တာပေါ့ဗျာ show jumping ပေါ့နောက်ပြီးတော့ဟိုကျွန်တော်ပြေးပြီးတော့မြင်းကို slide လုပ်လိုက်တာကြတော့ western ခေါ်တာ western raining လို့ခေါ်တယ် raining ဆိုတာမြင်းကိုကျိုးနဲ့ရက်ခိုင်းတဲ့နီးအဲ့လိုနီးလို့ခေါ်တယ်အဲ့လိုမျိုးနောက်ကျွန်တော်ဟိုမြင်းကိုဖလောက်အောင်လှုပ်တာတို့ခြေထောက်တူပါးစတာတို့ပါတို့ကြတော့တစားရှိအဲ့တော့ကျတော့ယူရိုပနိုင်ငံမှာမြင်းကိုအလှစီးပေါ့ဒီမှာလို့ပြောရရင်အဲ့လိုမျို
I'm not afraid to die. ရင်းစီးပြိုင်ပွဲပထမဦးဆုံးကျွန်တော်တို့ SARS ကိုကျွန်တော်ပြိုင်တယ်တို့ SARS ဆိုတာကျွန်တော်ဒီ European မှာမြန်မာလိုပြောတော့မြင်းလှစီးတာပေါ့ဗျာမြင်းလှစီးတာကျွန်တော်ပြိုင်တယ်အဲ့မှာလည်းကျွန်တော် FBI ဆိုတော့ International Level မှာကျွန်တော်စုပထမစုရခဲ့တယ်ပြီးတော့ကျွန်တော်အဲ့မှာနောက်ပိုင်းကျတော့ကျွန်တော် Cowboy တွေပေါ့ရိုးရိုးလူနဲ့ပြောမယ်ဆို Cowboy တွေ Western ပေါ့နော် Western မြင်းစီးတဲ့ဟာမှာကျွန်တော်စီးတယ်အဲ့မှာကျွန်တော်စုရအများကြီးရတယ်ခကြီးရကျွန်တော်အခုမြင်းပြိုင်နေဆိုလို့ရှိရင်လာတိုင်းလာတိုင်းမှာမြင်းပြိုင်ပွဲရှိတယ်ဒီလာတိုင်းလာတိုင်းမှာအနည်းဆုံးဆိုရင်ဖီလာဒဲဖီးယားမှာရှိတယ် Syracuse New York မှာကျွန်တော်သွားတယ်အဲ့ဒါကျွန်တော်နဲ့ဆိုရင် 3 to 5 hours 3နာရီ5နာရီလောက်ကျွန်တော်ဟိုဘက်မောင်းရတယ်ကျွန်တော်မြင်းကားကိုကျွန်တော်တပည့်တွေကမြင်းတဲတဲ့ကားနဲ့တဲသွားတယ်ကျွန်တော်ကလေနဲ့သွားတယ်ကျွန်တော်အိမ်မှာမြင်းပြိုင်နေတယ်ပြန်ပြီးပြန်လာတယ်ကြတော့ကျွန်တော်ကမြင်းမှာလည်းတရားသူကြီးဖြစ်တယ်ကျွန်တော်ဒီမှာ International Liberty Horse Association ကျွန်တော်ကိုတရားသူကြီးအဖြစ်ကျွန်တော်ခံထားတယ် certify လုပ်ထားတယ်ဆိုတော့ကျွန်တော်အဲ့မှာသူတို့ကျွန်တော်ကပြန်ပြီးတော့အမှတ်ပေးရတယ် judge လုပ်ရတယ်ဒီနိုင်ငံကိုကျွန်တော်အင်မတန်နဲ့ကျေးဇူးတင်တယ်ကျွန်တော်အမိမြေကကျွန်တော်မွေးဖွားခဲ့လို့ကျွန်တော်တစ်တလုံးမမေ့သလိုပဲဒီနိုင်ငံရဲ့လူတယောက်ကိုပြုစုပြိုးထောင်တာကိုလည်းကျွန်တော်အရန်ဟိုဘယ်လိုပြောမလဲကျေးဇူးတင်တယ်။ဒါပေမဲ့ don't get me wrong ပြုစုပြိုးထောင်တယ်ဆိုတာဒီနိုင်ငံကိုကျွန်တော်ဘာမှလာလုပ်ပေးတာမဟုတ်ဘူး။ဘယ်သူမှလာပြီးတော့ကျွန်တော်ကားနဲ့လိုက်ပို့ပြီးចောင်းပို့ပေးတာမဟုတ်ဘူး။ဒါပေမဲ့ဘာလုပ်ထားလဲဆိုတော့ဒီနိုင်ငံရဲ့ system ကကိုစူးစမ်းရင်ကိုရမယ်။ကိုမစူးစမ်းရင်ကိုမရဘူး။စူးစမ်းတဲ့လူတယောက်ကိုလည်းမနှိမ်ဘူး။ဘာဝါသနာပါပါ။ဘာပဲကိုအုံနောက်မှာရှိရှိကိုဘာပဲယုံကြည်မယုံကြည်မယုံကြည်ဒီနိုင်ငံကအဲ့လိုမျိုးခွင့်ပြုထားတယ်။အဲ့ဒါတခုကတော့အမေရိကန်ကိုဒီနေ့ခြေကြအဲ့ဒီ feeling ကချက်ချင်းရတယ်အဲ့လိုမျိုးဒီနေ့ကျွန်တော်ဒီနေ့အောင်မြင်လို့ပြောတဲ့စကားလည်းမဟုတ်ဘူးဟိုမအောင်မြင်လဲကျွန်တော်ဒီစကားပြောမှာဒီနိုင်ငံကဒါပဲကိုမအောင်မြင်တာအောင်မြင်တာကိုအသုံးမကျလို့ကျန်တာဒီနိုင်ငံရန်ရန်ကုန
်ကိုအောင်တက်ဆက်ပေးခဲ့တာဖြစ်ပါလေခင်ဗျာအခုအစီအစဉ်တွေနောက်ဆုံးရမြန်မာနဲ့ကမ္ဘာသတင်းတွေသတင်းသုံးသပ်ချက်တွေနဲ့ရုပ်သံဗီဒီယိုတွေကို burmese.voanews.com နဲ့ VOA Burmese Facebook YouTube စာမျက်နှာတွေမှာအချိန်မရွေးပြန်လည်ကြည့်ရှုနားဆင်နိုင်ပါတယ်ဗျာအခုတော့ကြမ်းနေတဲ့အချိန်အတွင်းမှာဒီမနေ့အတွက်ထိတ်တန့်သတင်းအချင်းကိုကျွန်တော်ကပဲဆက်ပြီးပြောပြပေးပါမယ်ခင်ဗျာအစ္စရေးဟာမတ်စ်ပွဲအဆုံးသတ်ရေးအီဂျစ်နိုင်ငံကဂျားဝင်ကြိုးပမ်းနေတဲ့ငြိမ်းချမ်းရေးအဆိုပြုချက်ကိစ္စဆွေးနွေးဖို့ဟာမတ်စ်အဖွဲ့ကစစ်မြင့်အရာရှိတွေပါတဲ့ကိုယ်စားလှယ်အဖွဲ့အီဂျစ်နိုင်ငံကိုင်ရိုမြို့တော်ကိုဒီရက်ပိုင်းရောက်လာဖို့ရှိနေချိန်မှာပဲဟာမတ်အဖွဲ့ခေါင်းဆောင်ဘာဆန်နအင်းကတော့ဂါဇာမှာအစ္စရေးဘက်ကရန်လိုတိုက်ခိုက်မှုတွေအဆုံးမတန်ခြင်းဖမ်းဆီးထားသူတွေပြန်လွှတ်ပေးဖို့ဆိုတဲ့ညှိနှိုင်းမှုတွေလည်းဖြစ်လာမှာမဟုတ်ဘူးလို့ပြောလိုက်ပါတယ်။တရုတ်နိုင်ငံမှာတော့ရေတပ်ဦးစီးချုပ်ဟောင်းဒွန်ဂျွန်းကိုကာဝဲဝင်းကြီးတစ်ဖြစ်တောက်ချနေကခန့်ရပါတယ်။မြန်မာသတင်းတွေထဲမှာတော့ KNP နဲ့ Cockrate မြို့နယ်ထဲမှာ KN မြို့သားလူမျိုးရေးတပ် KNL ပြည်သူ့ကာဝဲ PDF ပူးပေါင်းတပ်တွေနဲ့စစ်ကောင်စီတပ်တွေကြားဒီဇင်ဘာ29ရက်နေ့ကတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။တောင်ကြားအင်းကျေးရွာရဲစခန်းနဲ့အထက်ကစာတင်ကျောင်းတွင်တပ်ဆွဲထားတဲ့စစ်ကောင်စီတပ်တွေကိုပူပေါင်းတပ်တွေကသိမ်းယူခဲ့ပြီးစစ်ကောင်စီတပ်သားတို့လက်နက်ချဖမ်းခဲ့တဲ့အကြောင်းပူပေါင်းတပ်ဖွဲ့တွေကသတင်းထုတ်ပြန်ပါတယ်။ရှမ်းမြောက်ဖက်မှာလည်းမြောက်ပိုင်းမာမိတ်တပ်တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေကြားတိုက်ပွဲတွေဆက်ပြင်းထန်နေပါတယ်ခင်ဗျာ။ဒီနေ့တည်းထိတ်တန့်သတင်းကျင်းတွေရတော့လောက်ပါပဲ။အခုမနေ့ကအစီအစဉ်ထုတ်လို့ရမှုကကိုစော်မှုကျော်ဖြစ်ပြီးရုပ်သံဒါရိုက်တာကတော့ James ဖြစ်ပါတယ်ခင်ဗျာ။VOA American တန်ကထုတ်လွှင့်တဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဒါမှမဟုတ်ကိုဒေတာတွေကသတင်းထူးတွေကိုပေးလို့ရဆိုရင်တော့ burmese@voanews.com ကိုရေးသားပေးပို့နိုင်ပါတယ်။ဒီကနေ့မနေ့အစီအစဉ်တွေကို Radio ပြင် VOA website YouTube, Facebook စာမျက်နှာတွေကနေကြည့်ရှုနားဆင်ကြတဲ့ပရိသတ်တွေအားလုံးကျေးဇူးတင်ပါတယ်ခင်ဗျာ VOA American အသံရဲ့မနေ့ပိုင်းအစီအစဉ်တွေကိုဒီမှာပဲအဆုံးသတ်ပြစီခင်ဗျာသောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးရန်နေရကင်းသောကခံတဲ့ရှင်းနေပြီးတစ်တစ်ကူအချိန်ခါကျမ်းမာပျော်ရွှင်ရှင်လန်းကြပါစေခင်ဗျာကျွန်တော်ညီငယ်ပါ